to the Voice of America in Burmese.
မင်္ဂလာညချမ်းမာတသရှင်များရှင် POA မြန်မာပိုင်းစီစဉ်ရ2016ခုနှစ်စက်တင်ဘာလ19ရက်စနေနေ့ညဖက်9:00နာရီ20:00စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတရက်ထုတ်လွှင့်ပေးနေပါပြီ။ line တိုမီတာ24 25 32နဲ့58တို့ကနေတရက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမနန်းလောက်ပါဒီကနေ့ညဖက်စီစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါကျွန်တော်ရန်နိုင်ပါသတင်းတွေကိုမအေးတနာကြောင့်နဲ့သူတင်ဆက်ပေးသွားမှာဖြစ်ပါတယ်။နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာနယူးယောက်မြို့ကိုရောက်ရှိနေပြီးတော့အဲဒီကမြန်မာအတိုင်းဝိုင်းနဲ့အခုသတင်းကြေညာချိန်မှာတွေ့ဆုံနေပါတယ်။ Syria ပြည်ရဲ့စာချုပ်ကိုထပ်တိုးသွားဖို့ဆန္ဒရှိတယ်လို့ American နဲ့ Russia ဆိုတဲ့တာဝန်ရှိသူတွေကပြောလိုက်ပါတယ်။ဥရောပသမဂ္ဂကနေထွက်ဖို့ Britain မဲခွဲဆုံးဖြတ်ပြီးတဲ့နောက်မှာအဖွဲ့ကိုအားတက်လောင်ရင်းလုပ်ငန်းစဉ်အတိတ်တည်းချမှတ်သွားမယ်လို့ EU ခေါင်းဆောင်တွေကအခိုင်အမာပြောကြလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားမှာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပြီရှင်27ရာစုပင်လုံညီလာခံအပြီး80ဖော်ဆောင်မယ်ညင်ကြရင်လုံငန်းစဉ်အတွင်းဘလို့ဆောင်ရွက်မှုတွေလုပ်ဖို့ဆွေးနွေးနေကြပါသလဲ
ကျွန်တော်လက်မှတ်ထိုးထားတဲ့လက်နက်ကိုင်အဖွဲ့10ဖွဲ့ရေကျွန်တော်တို့နိုင်ငံရေးပါတီတွေရေပေါ့တော့ဒါတွေကအခုဆွေးနွေးကြတာလေအဲ့တော့ဒီထဲမှာလက်မှတ်ထိုးထားတဲ့အဖွဲ့တွေလည်းပဲသူတို့လည်းပါဝင်နေအောင်ဆက်ပြီးတော့ဆွေးနွေးနေတာပေါ့ဗျာ
27ရာစုပင်လုံညီလာခံဖြစ်မြောက်ရေးဗဟိုကော်မတီဒုဥက္ကဋ္ဌဦးသူဝေပါရှင်အပြည့်စုံကတော့နောက်ပိုင်းမှာကြားမှာပါဒါအပြင်နယူးယောက်မြို့မှာမြန်မာအတိုင်းဝိုင်းနဲ့အခုတွေ့ဆုံနေတဲ့ဒေါအောင်ဆန်းစုကြည်ဘလို့အကြောင်းအရာတွေဆွေးနွေးမိကြတယ်လဲဆိုတာကိုလည်းတိုက်ရိုက်မင်းမြန်တင်ပြသွားမှာပါဒီနောက်မှာတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာတခွင်အစီအစဉ်နဲ့ဒုတိယပိုင်းနိုင်ွယ်မှာတော့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းတို့ကိုတင်ဆက်သွားမှာပါခုအရင်ဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကိုရန်နိုင်နဲ့မအေးတနာကျော်တို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာနယူးယောက်မြို့ကိုရောက်ရှိနေပြီးအဲ့ဒီမှာရှိတဲ့မြန်မာအတိုင်းဝိုင်းနဲ့ကျွန်တော်တို့အခုအတန်လွင့်နေတဲ့အချိန်မှာတွေ့ဆုံနေပါတယ်နယူးယောက်ကမြန်မာအတိုင်းဝိုင်းနဲ့တွေ့ဆုံစဉ်ပြီးပါမှနေထိုင်နေကြတဲ့မြန်မာတွေအနေနဲ့ကိုယ်နိုင်ငံကိုတိုးတက်ဖို့အတွက်အကူအညီပေးကြဖို့ဒေါက်ဆန်းစုကြည်ကတိုက်တွန်းပြောကြားခဲ့ပါတယ်ဒါပြဒီတွေ့ဆုံဆွေးနွေးမှုအတွင်းကျန်းမာရေးပညာရေးကိစ္စရပ်တွေကိုလည်းတောင်ဆတ်စုကြည်ကပြောကြားသွားခဲ့ပါတယ
်။ရခိုင်ကိစ္စနဲ့ပတ်သက်လို့ပြောရမယ်ဆိုလို့ရှိရင်ကျမကတော့ပုံဝင်လေးပြောချင်တယ်ဒီကျမတို့ Coffee and Land Commission ကိုဆက်ကျင်တဲ့ဟာလူမျိုးရေးဘာသာရေးတောင်မဟုတ်ဘဲနိုင်ငံရေးခြေစစ်တွေပါနေတယ်လို့ကြားမိပါတယ်။အဲ့ဒါအင်တာမဝင်းနေစရာကောင်းပါတယ်။ကိုယ့်ရဲ့ဖွဲ့စည်းရေးဘာလို့နိုင်ငံရေးဖွဲ့စည်းတွေရဲ့အကျိုးကိုကြည့်ပြီးတော့ကျမတို့တနိုင်ငံလုံးရဲ့အတွက်လုပ်နေတဲ့ကိစ္စတခုကိုမအောင်မြင်စေချင်တဲ့စေနာရထားတယ်ဆိုတာမဖြစ်သင့်ပါဘူးအဲဒါကြောင့်မလို့ပူညီတယ်ဆိုတာဟာကိုချင်းချင်းနဲ့နားလည်အောင်ပြောမှာဒီလိုကော်မရှင်ဖွဲ့ချင်တာကျမတို့ပြောဘာမှဆိုးရုံမရှိ
ဒါပြင်တိုင်းရင်းသားအရေးနဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်ပြောကြတာမှာတော့
ကျမတို့နိုင်ငံမှာတကယ်ပဲအမျိုးသားညီညွတ်ရေးဖြစ်ရတယ်ချစ်နိုင်ရမယ်ပြီးတော့ညီကြေးရောက်လို့ဆိုလို့ရှိလို့ရှိရင်ကျမတို့ရဲ့တိုင်းသားအားလုံးဖက်ဖက်ကသတိပေးရတယ်။ဘမတွေကလည်းတိုင်းသားတို့ပြုစုပါခက်နေတာဘမတွေကအများစုဖြစ်တော့လူအမမကြည့်တာကြောင့်ခက်နေဘမတွေစိတ်ချရအောင်ကျမတို့လည်းဘမဆိုတော့အဲ့လိုပြောလို့ရတယ်။အဲ့ဒါအဲ့ဒီကကျမတို့တိုင်းသားတွေလည်းဒါမှနားလည်မှုတော့ရှိရမယ်။တခါလေဆိုလို့ရှိရင်လူငယ်စုတိုင်းသားတွေဖြစ်လို့လူများစုပေါ်မှာလုံးဝအမြင်မကြည့်ဘာလို့လို့မကြိုက်ချင်။ဒါဟိုဒါလည်းလူတွေပါပါအဲကျွန်တော်ကမှတိုင်းသားလည်းနည်းနည်းအနိုင်ကျင့်ခဲ့တာကြာပြီလေဒီကအကြရမှန်းသိတယ်ဆိုတော့ကျွန်တော်မြင်တဲ့အခါမှာတန်လျာနဲ့မြင်ကြပါတယ်ဒါနဲ့ကျွန်တော်ကဒါအမှန်တိုင်းပြောတော့မှာကိုကိုကိုဟိုအမှုတင်ပြီးပြောတာမဟုတ်ပါဘူးကျွန်တော်ရဲ့မိသားစုထဲမှာတခါမှတိုင်းသားလေးကိုခွဲခြားဆက်ဆံဆက်ဆံမှုဆိုတာအဲ့လိုကိုကျွန်တော်တို့စုစုပြောဆောင်ခဲ့တာရှိတော့ကျွန်တော်တို့ကလုံးဝနားမလဲနည်းနည်းကြီးလာမှဒီလိုတိုင်းသားလေးကိုခွဲခြားနိုင်မှာလားဆိုတော့ကျွန်တော်သဘောပါတယ်မိမိအမြဲပဲကျမတို့သင်ပြတာအတိုင်းစားရဖိဖိမမိုင်တာမစားရှိဘူး။ဒီလိုရှိတဲ့နောက်ပိုင်းမှာကျမတို့မိသားစုကိုဟိုပုံစံမပြတ်တောက်လျှောက်ခဲ့တော့တိုင်းစားရဖြစ်တယ်လို့အမြဲပဲကျမတို့သင်ပြတယ်။အဲ့တော့ကျမတို့အနေနဲ့တော့တိုင်းစားရနဲ့ပတ်သက်လို့ဘာမှဖျက်ရရစိတ်မရှိဘူး။ဒါပေမဲ့ဒီဝိနည်းစာပြောအောင်ဆိုကျမကြီးလာတာနဲ့အများဒါမျိုးတွေရှိတယ်ဆိုတာကျမမြင်လာပါတယ်။မြင်လာတော့အဲ့ဒါတွေလည်းကျမတို့တတ်နိုင်ဆုံးဒီနေ့ပြောင်းလဲဖို့အားကိုကျေးဇူးတော်ကျမတို့ကြိုးစားပါတယ်။
နယူးယောက်မြို့ကမြန်မာအတိုင်းဝိုင်းနဲ့တွေ့ဆုံစဉ်မှာဒေါ်ဆန်းစုကြည်ပြောသားခဲ့တာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ကနယူးယောက်မြို့ကနေဘော့စတန်မြို့ကိုဒီကနေ့မှဆက်လက်ခီးထွက်ခွာမှာဖြစ်ပါတယ်။ဘော့စတန်မှာတော့ကမ္ဘာထိပ်တန်းတက္ကသိုလ်ကြီးတစ်ခုဖြစ်တဲ့ Harvard တက္ကသိုလ် Harvard Foundation ကချီးမြှင့်မဲ့2016ခုနှစ်လူသားချင်းစာနာမှုဆိုင်ရာဆု Harvard Humanitarian of the Year ဆုကိုလက်ခံရယူမှာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ဟာ September 19ရက်နေ့ကျရင်တော့နယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပမဲ့ဒုက္ခသည်နဲ့ရွှေပြောင်းအကြီးချာနေထိုင်သူများဆိုင်ရာကုလသမဂ္ဂဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပြီးတော့ September 21ရက်နေ့မှာတော့ကုလသမဂ္ဂအထွေထွေညီလာခံမှာမင်းကောပြောကြားမှာဖြစ်ပါတယ်ခင်ဗျာ။
ရုရှားဆွေးရဝင်ရောက်နေရယူထားတဲ့ယူကရိန်းနိုင်ငံခရီးမယာဒေတာမှာတနင်္ဂနွေနေ့ကျင်းပမဲ့ရုရှားလွှတ်တော်ရွေးကောက်ပွဲရလဒ်ကိုအတိအမှတ်ပြုမှာမဟုတ်ဘူးလို့အမေရိကန်ပြည်အောင်စုကပြောပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဌာနပြောရေးဆိုခွင့်ရှိသူဂျွန်ကာဗီကကြေညာချက်မှာပြောသွားတာကတော့ခရီးမယာဒေတာနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့ရည်တည်ချက်ကရှင်းပါတယ်။ဒီဒေတာဟာယူကရိန်းနိုင်ငံရဲ့ဒစိမ့်ဒေတာပဲဖြစ်ပါတယ်။ရုရှားကခရီးမယာဒေတာကိုထိန်းချုပ်ထားသမျှကာလပတ်လုံးဒီကိစ္စနဲ့ပတ်သက်လို့ရုရှားဘက်မှတန်ခတ်ပိတ်ဆို့မှုတွေဆက်ပြီးတော့ထားရှိအောင်မှာပါလို့မစ္စတာကာဗီကပြောသွားပါတယ်။ခရီးမယာဒေတာမှာတိုင်းဒေသလူမျိုးစုတွေရဲ့အခြေအနေ၊လူတွေအပြောင်အဆုံရှိတဲ့သတင်းတွေ၊လူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြင်းပြင်းဖြစ်နေတာအပါအဝင်အဲ့ဒီဒေတာကလူသားဘေးဒုက္ခဆိုင်ရာအကျပ်တဲနဲ့ပတ်သက်ပြီးတော့လည်းအမေရိကန်ပြည်အောင်စုကအထူးစိုးရိမ်နေစေဖြစ်ကြောင်းမစ္စတာကာဗီကပြောပါတယ်။ယူကရိန်းနိုင်ငံသားဝင်ကြီးပပ်လိုခင်ခင်ကတော့ဒီရွေးကောက်ပွဲကလုံးဝတရားမဝင်ဘူးလို့ပြောသွားပြီးတော့ခရီးမယာဒေတာမှာရုရှားစစ်တပ်တွေအများကြီးဝင်ရောက်နေရယူထားတာနဲ့ပတ်သက်ပြီးစိုးရိမ်မိတယ်လို့ပြောပါတယ်။ကုလသမဂ္ဂအထွေထွေညီလာခံမှာအဖွဲ့ဝင်အားလုံးနှိပါးကတညီတညွတ်ထဲတရားမဝင်ဘူးလို့ပြောဆိုခဲ့တဲ့ဒေတာဆိုင်ရာလူမှုဆန္ဒခံယူပွဲတည့်ရက်ကျင်းပပြီးတော့2014မတ်လမှာပဲခရီးမယာဒေတာရုရှားနိုင်ငံလက်အောက်ထက်ကိုရောက်ရှိသွားတာဖြစ်ပါတယ်ရှင်။
အမေရိကန်နဲ့ရုရှားဆွေးရတာဝန်ရှိသူတွေကတက်တန်းတပတ်တာရှိသေးတဲ့ Syria ပြည်ရဲ့စာချုပ်ကိုထပ်တိုးသွားဖို့ဆန္ဒရှိနေပြီးတော့ Syria နိုင်ငံအတွက်အကူအညီတွေပေးဖို့ကိစ္စကိုတော့မစတင်ရသေးဘူးလို့တောက်ကြနေကအတိအပြပြောကြလိုက်ပါတယ်။ဒါပေမဲ့စစ်တမ်းတင့်နေတဲ့ Syria နိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတခြားသဘောတူညီထားတာတော့ရှိသေးပါဦး။အလေပိုမျိုးအတွက်အသေးစားလိုအပ်နေတဲ့အရေးပေါ်အကူအညီတွေကိုတည်ဆောင်လာတဲ့ Trucker အစဉ်40ဟာတူရကီနယ်စပ်ကအောက်ခွန်အထူးစစ်ဆေးဂိတ်မှာရပ်နေရပြီးတော့အဲ့ဒီ Trucker တွေကိုရှေ့ဆက်သွားခွင့်မပေးဘဲတားထားတာနဲ့ပတ်သက်ပြီးတော့ American ကစီးရီးယားဆွေရကိုပြစ်တင်ပါတယ်အဲ့ဒီထရက်ကားတွေကိုစီးရီးယားနိုင်ငံတဲကိုပေးဝင်တင်ပြီးအကူအညီတွေကိုလည်းဂျမနီဘာမှာသဘောတူထားတဲ့အစီအစဉ်တိုင်းဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေပေးသွားအောင်ဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကယ်ဘီကပြောလိုက်ပါတယ်ခင်ဗျာ
ဥရောပသမဂ္ဂ EU တွေကနေခွဲထွက်ဖို့ဗြိတိန်မဲခွဲဆုံးဖြတ်ပြီးတဲ့နောက်မှာအဖွဲ့ကိုအသစ်လောင်းရင်လုပ်ငန်းစဉ်အသစ်တရက်ချမှတ်သွားမယ်လို့ EU ခေါင်းဆောင်တွေကအခိုင်အမာပြောထားပါတယ်။ဥရောပသမဂ္ဂအတွင်းမှာယုံကြည်မှုတွေပို့ပြီးခိုင်မာလာစေဖို့ရည်မှန်းပြီးတော့ရှင်းလင်းတဲ့နည်းဗျူဟာနဲ့လက်တွေ့ကျတဲ့ခြေလှမ်းတွေကိုနောက်6လကြာမှထပ်ပြီးတော့စီးဝေးကြတဲ့အခါဆုံးဖြတ်ချက်ချနိုင်ဖို့ခေါင်းဆောင်နှစ်ဦးကဒီကမှာရှင်ခေါင်းဆောင်28ဦးကကြိုးပမ်းနေကြတာပါ2019အစောပိုင်းမှာကျင်းပမဲ့ဒီထိပ်သီးညီလာခံဟာဥရောပသမဂ္ဂသဘောတူစာချုပ်တွေရဲ့အနှစ်60မြောက်နှစ်ပတ်လည်လည်းဖြစ်ပါတယ်ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲလ်ကဥရောပသမဂ္ဂရဲ့လက်ရှိအခြေအနေဟာအမတန်အရေးကြီးနေတယ်လို့ဆလိုဗက်နိုင်ငံမျိုးတော်မှာကျင်းပတဲ့တောက်ကြနေအစည်းအဝေးမှာပြောကြားသွားခဲ့ပါတယ်ဥရောပသမဂ္ဂခေါင်းဆောင်တွေက Brexit နောက်ပိုင်းဗျူဟာတွေကိုနောက်မတ်လမှာချသွားမှာဖြစ်ပေမဲ့လေဗြိတိန်ကဥရောပသမဂ္ဂကနေတကယ်အပြီးထွက်ဖို့ဘယ်အချိန်မှပြီးမယ်ဆိုတာတိကျမပြောနိုင်သေးပါဘူးဒီညီလာခံကိုမတက်ရောက်ခဲ့တဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကဒီလိုမျိုးဗြိတိန်အပြီးပိုင်းထွက်ရေးဖြစ်စဉ်ကိုနောက်နှစ်မှာစမယ်လို့မှန်းထားပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းတိုမီတာ24 kHz 12395လိုင်းတိုမီတာ25 kHz 11965လိုင်းတိုမီတာ32 kHz 93239လိုင်းတိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖီယိုကနေစနေညဘက်နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုတိုက်ရိုက်အသံလွှင့်ပေးနေပါတယ်။တရုတ်နိုင်ငံမှာမရန်ဒီတိုက်ဖုန်းမုန်တိုင်းဝင်ရောက်တိုက်ခတ်သွားပြီး၃ရက်ကြာမှာပဲနောက်ထပ်ဒုတိယမြောက်တိုက်ဖုန်းမုန်တိုင်းတစ်ခုဝင်ရောက်လာဖို့ရှိနေပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကမရန်ဒီတိုက်ဖုန်းမုန်တိုင်းကြောင့်တရုတ်နိုင်ငံအရှေ့ပိုင်းဖူကျက်နယ်စီချမ်းပြည်နယ်ဒီမှာပျက်စီးသွားတဲ့အပျက်စီးတွေကိုဖယ်ရှားရှင်းလင်းတာတွေလှုပ်ဆောင်နေချိန်မှာပဲဒေသတွင်းကိုမလကာအမည်ရှိတဲ့နောက်ထပ်တိုက်ဖုန်းမုန်တိုင်းတစ်ခုချဉ်ကပ်လာနေတယ်လို့သတိပေးချက်ထုတ်ပြန်ထားတာပါမရန်ဒီတိုက်ဖုန်းမုန်တိုင်းကြောင့်73ယောက်ထပ်မံတဲ့သေဆုံးပြီးတော့14ယောက်ပျောက်ဆုံးနေသေးပဲဖြစ်တယ်လို့ AP သတင်းကဖော်ပြပါတယ်ဒါပြင်အိမ်ဒီတန်းနဲ့ချီပြီးလျှက်စစ်မီးတွေပြတ်တောက်ကုန်တယ်လို့လည်းပြောပါတယ်ထိုင်ဝမ်မှာတော့မုန်တိုင်းကြောင့်2ယောက်သေဆုံးခဲ့ပါတယ်မလကာတိုက်ဖုန်းမုန်တိုင်းဟာထိုင်ဝမ်အရှေ့ကျန်းကိုဒီကနေ့မှပဲဝင်ရောက်ခဲ့ပြီးတော့မုန်တိုင်းကြောင့်ရုံးတွေကျောင်းတွေပိတ်ပစ်ခဲ့တယ်လို့မြို့တော်ထိုင်ပေမှာတော့ပို့ဆောင်ဆက် ဒီနေ့ကျွန်တော်တို့ရဲ့ပြည်သူ့ကောင်းဆောင်တွေဟာမလကာမုန်တိုင်းရဲ့လီတိုင်နှုန်းကတနအီကိုမိုင်150လောက်ရှိပြီးကြီးကြီးမားမားပျက်စီးတာတော့မရှိသေးဘူးလို့ဆိုပါတယ်မလကာမုန်တိုင်းဟာတနအီကို15မိုင်နှုန်းနဲ့မြောက်ဘက်ကိုရွှေ့ရှားနေတယ်လို့ထိုင်ဝမ်ဗဟိုမိုးလေဝသဌာနကပြောပါတယ်ခင်ဗျာ
တမလိုက်နိုင်ငံများလှုပ်ရှားမှုအဖွဲ့နိုင်ငံတရားနယ်ဆဲကကောင်းဆောင်တွေဟာစစ်ကွန်တဲ့ချိန်မှာဗမလိုက်နိုင်ငံများထိပ်သီးစီဝေးဘွဲကိုတက်ရောက်ဖို့အတွက်ဗင်နီဇွဲလားနိုင်ငံကအပန်းဖြေစခန်းကိုရောက်ရှိလာခဲ့ကြပါတယ်ဒီထိပ်သီးစီဝေးဘွဲကိုတော့စနေနေ့တနင်္ဂနွေနေ့မှာကျင်းပသွားမှာဖြစ်ပါတယ်မကာရီတာကျွန်းဟာအရင်ကတော့ကမ္ဘာလှည့်ခီးသည်တွေအလားများတဲ့နေရာဖြစ်ပေမဲ့လည်းနို ူရိုအခုလိုမျိုးလှုပ်တဲ့အပေါ်မှာအတိုက်ခံခေါင်းဆောင်တွေကတော့တမန်မာဒူရိုဟာဗင်နီဇွဲလားပြည်သူတွေကိုတန်းနဲ့ချီကုန်ကြအောင်လုပ်တယ်လို့ပြောလိုက်ပါတယ်
ဒီကနေ့စနေနေ့မှာကြောက်တဲ့အမေရိကန်အခြေခံဥပဒေနဲ့နိုင်ငံသားနေ့အထိမ်းမှတ်အဖြစ်ထောင်ပေါင်းများစွာသောလူတွေအမေရိကန်နိုင်ငံသားဖြစ်လာကြတော့မှာပါစက်တင်ဘာ16ရက်ကနေ23ရက်အတွင်းကျန်းသက်စွာချိန်ဆိုတဲ့အခမ်းအနားပေါင်း240မှာတနိုင်ငံလုံးကလူပေါင်း 38,000 ကျော်အမေရိကန်နိုင်ငံသားအဖြစ်ခံယူမယ်လို့အမေရိကန်လူမှုကြီးကြပ်ရေးဌာနကပြောပါတယ်ဒါဟာ2016ခုနှစ်အတွင်းအများဆုံးအရေးအတွက်လည်းဖြစ်ပါတယ်ဒီလိုပုံမှန်ထက်များတဲ့ကျန်းသက်စွာချိန်ဆိုတဲ့အခမ်းအနားတွေကိုတောက်ကြနေကလည်းစခဲ့တာပါအမေရိကန်နိုင်ငံအမျိုးသားဥယျာဉ်ကြီးစနစ်ရဲ့နှစ်တရာပြည့်နဲ့လည်းတိုက်ဆိုင်နေတဲ့အတွက်ဒီအခမ်းအနားအများပြားကိုပန်းဉျန်ဒီမှာကျင်းပကြပါတယ်နယူးယောက်မြို့က Ellis John Washington DC ကလင်ကွန်နဲ့ Jefferson အထိမ်းအမှတ်နေရာတွေမှာတောက်ကြနေကအမေရိကန်နိုင်ငံသားဖြစ်လာသူရာပေါင်းများစွာကျန်းသစ္စာချိန်ဆခဲ့ကြပါတယ်အခမ်းအနားဒီအဆုံးသတ်မှာတရားဝင်နိုင်ငံသားဖြစ်နောက်ဆုံးအဆင့်အနေနဲ့အမေရိကန်ပြည်ထောင်စုပေါ်သစ္စာစောင့်ကြည့်ပါမယ်ကြောင်းဂရီးသစ္စာပြည်ပွဲကိုလည်း Federal တရားသူကြီးတွေဦးဆောင်ပြီးတော့ပြုလုပ်ပေးနေပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံမှာနှစ်စဉ်စက်တင်ဘာလမှာကျင်းပနေကြဖြစ်တဲ့တစ်ဆေကြီးကြော့ပွဲကိုတော့ဒီကနေ့စနေနေ့မှာပဲစတင်ကျင်းပလိုက်ပါတယ်။ဒီပွဲတော်ဟာကွဲလွန်သူမိသားစုဝင်တွေနဲ့မိတ်ဆွေအပေါင်းအသင်းတွေအတွက်ရည်စူးပြီးတော့အစားအသောက်လှူဒန်းဝတ်ပြုဆုတောင်းတဲ့ပွဲဖြစ်ပြီးတော့ခမာပြက်ကလေးရာဆယ်လားမြောက်လာရဲ့ပထမဆုံးရက်မှာကျင်းပကြတာဖြစ်ပြီးတော့15ရက်ကြာကျင်းပမှာဖြစ်ပါတယ်။နေမထွက်ခင်အစားအသောက်တွေနဲ့ပူဇော်ဖို့အတွက်ဖနော်ဘန်မြို့တော်က Check Angle ဆိုတာဖျားချောင်းကိုလူတွေရောက်ရှိနေကြတာပါ။ဒီဆုံးသူတချို့ကမကြွမလွတ်ဖြစ်နေကြလို့သူတို့ကနေထွက်လာရင်သူတို့ကိုကြွေးတဲ့အစားအသောက်တွေကိုစားတော့လို့မရတော့ဘူးလို့အယူရှိကြတာဖြစ်ပါတယ်။ကိမုတ်တို့အဖျော်ရည်တို့ကိုမြေပြင်ကိုပြစ်ကြွေးဒါမှမဟုတ်လေဖျားရင်မြင်ကကျောင်းဆောင်လေးတွေမှာသွားထားပေးတာဖြစ်ပါတယ်ရှင်။
အခုတော့အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲမှာတော့လီဗာပူးကရှော့စီကိုနိုင်သွားပါတယ်။မနေ့တောက်ကြနေ့ကရှော့စီတင်ရဲ့စတန်ဖို့ဘရစ်ကွင်းမှာကစားတာမှာတော့လီဗာပူးကရှော့စီကို2-0နဲ့အနိုင်ရသွားတာဖြစ်ပါတယ်။လီဗာပူးအတွက်ဂိုးကိုတော့Lovren နဲ့ Jordan Henderson တို့ကသွင်းပေးခဲ့တာပါ Chelsea က Diego Costa 62မိနစ်မှာပြန်သွင်းခဲ့ပြီးမြဲနောက်ပိုင်းထပ်ပြီးတော့ဂိုးမသွင်းနိုင်တာကြောင့်နောက်ဆုံးမှာ Liverpool က2-0နဲ့နိုင်သွားခဲ့တာပါဒီကနေ့မှာတော့ Hull City နဲ့ Arsenal Leicester နဲ့ Burnley Man City နဲ့ Bournemouth West Brom နဲ့ West Ham Everton နဲ့ Middlesbrough တို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ
စနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့မအေးတနာကျော်တို့ကပြောပြပေးတော့တာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်ရှင်23ရာစုပင်လုံညီလာခံအပြီးပြန်လည်တွေ့ဆုံကြတဲ့အစည်းအဝေးမှာရှေ့ဆက်ဖော်ဆောင်မဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ဆင်ရွေးပွဲတွေမှာအပြစ်ရလက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါပါဝင်လာနိုင်ရေးအဓိကတိုက်တွန်းဆွေးနွေးခဲ့ကြတယ်လို့အပြစ်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကောင်ဆောင်တဲ့နိုင်ငံရေးပါတီကိုစလဲကပြောဆိုပါရယ်အစိုးရလွတ်တော်တက်မတော်နဲ့အပြစ်ရတိုင်းရင်းသားလက်နက်ကိုင်တွေနိုင်ငံရေးပါတီကိုစလဲတွေပါဝင်တဲ့အစည်းအဝေးမှာအဓိကထားဆွေးနွေးခဲ့ကြတာပါဆက်သွယ်မေးမြန်းထားတဲ့မဆူမုံကအသေးစိတ်ပြောပြပေးပါမယ်ရှင်
ဟုတ်ပါတယ်။ NND အစိုးရတက်လက်ထက်ပထမဦးဆုံးချိန်ကျင်းပတဲ့27ရာစုပင်လုံညီလာခံမှာတော့အပြစ်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောအပြစ်ရလက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောအစိုးရလွှတ်တော်တဲ့နိုင်ငံရေးပါတီကိုယ်စားလှယ်တွေပါတက်ရောက်ခဲ့ကြတာပါ။နောက်6လကြာမှာတော့ဒုတိယအကြိမ်27ရာစုပင်လုံညီလာခံကျင်းပဖို့ရှိပြီးမကျင်းပခင်အချိန်အတွင်းမှာတော့တိုင်းနယ်ပြည်နယ်အသီးသီးမှာငြိမ်းချမ်းရေးဆွေးနွေးပွဲတွေနဲ့အမျိုးသားအဆင့်ဆွေးနွေးပွဲတွေကျင်းပမှာဖြစ်ပါတယ်။ဒီလိုမျိုးရှေ့ဆက်ကျင်းပမဲ့ဆွေးနွေးပွဲတွေမှာ ဆွေးနွေးနိုင်မှုနိုင်ငံရေးမူပေါင်းတွေချမှတ်နိုင်ရေး21ပင်လုံးညီလာခံအပြီးအစိုးရလွှတ်တော်တက်မတော်နဲ့အပြစ်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနိုင်ငံရေးပါတီကကိုယ်စားလှယ်တွေဟာ21ရာစုပင်လုံးညီလာခံအပြီးပထမဦးဆုံးအကြိမ်ပြန်လည်တွေ့ဆုံခဲ့ကြတာပါအဓိကဆွေးနွေးခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC မှလည်းဒုဥက္ကဋ္ဌအဖြစ်တာဝန်ယူထားပြီး21ရာစုပင်လုံးညီလာခံဖြစ်မြောက်ရေးဗဟိုကော်မတီရဲ့ဒုဥက္ကဋ္ဌလည်းဖြစ်တဲ့ဦးသူဝေကပြောပါတယ
်ဒီနေ့မနေ့ကလည်းအစည်းအဝေးလုပ်တယ်လीเนาะအဲ့ဒီဒီအစည်းအဝေးကတော့ဗာလဲလို့ဆိုလို့ရှိရင်ကျွန်တော်တို့လာမဲ့ဒုတိယငြိမ်းချမ်းရေးညီလာခံဒုတိယပင်လုံးကိုကျင်းပဖို့ကိစ္စနဲ့ပတ်သက်တာရယ်ဒီအဲ့ဒီညီလာခံမကျင်းပမီမျိုးသားအစဉ်နိုင်ငံရေးတွေဆွေးနွေးပွဲတွေလုပ်ဖို့လीအဲ့ဒါကတော့တိုင်းနဲ့ပြည်နယ်တွေမှာလုပ်ရမယ်အဲ့ဒီကိစ္စတစ်ခုကိုမူပေါင်းနဲ့ရွေးဆဲတာပေါ့အစည်းအဝေးကိုထပ်ပြီးတော့ခေါ်မယ်လीအဲ့ဒါကတော့ရှင်းလက်စားလောက်မှဖြစ်မှာပေါ့နော်အဲ့ဒီထပ်ခေါ်ပြီးတော့မှကျွန်တော်တို့အသေးစိတ်ကိုတခါပြပြီးတော့အဲ့ဒီအမျိုးသားအစဉ်ညီလာခံတွေကိုတခါတည်းဆက်ပြီးတော့ကျင်းပဖို့လုပ်မှာပေါ့နော
်ရှင်းဆက်ဖော်ဆောင်မဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ဆွေးနွေးပွဲတွေမှာအပြစ်ရလက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါပါဝင်လာမယ်ဆိုရင်ပို့ပြီးတော့မှဆွေးနွေးမှုတွေဟာခိုင်မာအားကောင်းလာမှာဖြစ်တယ်လို့ဦးသူဝေကပြောပါတယ
်ပထမအစည်းအဝေးကြီးတော့ပြီးသွားပြီပေါ့နော်ပထမအစည်းအဝေးတုန်းကတော့ကျွန်တော်တို့ကိုယ့်ရဲ့ဆန္ဒသဘောထားတွေကိုအားလုံးထုတ်ပြီးတော့ပြောကြတာပေါ့အဖွဲ့အစည်းတီးတီးကပြောကြတဲ့ဟာတွေပဲဆွေးနွေးချက်တွေမရှိဘူးလေနော်ဆွေးနွေးချက်တွေမရှိခဲ့ဘူးအခုလာမဲ့ဒုတိယအစည်းအဝေးကြတော့အပြာလာဆွေးနွေးချက်တွေရှိမယ်ဆွေးနွေးချက်တွေရှိမယ်ပေါ့နော်ဆိုတော့အဲ့ဒါတိုးတက်မှုကိုဖြစ်စီမှာပေါ့ဗျာတကူကတော့နောက်တကူကတော့ဖြစ်ရင်ဟိုအစိုးရအဖွဲ့ရဲ့နောက်ပြီးကျွန်တော်တို့လက်မှတ်ထိုးထားတဲ့လက်နက်ကိုင်အဖွဲ့ရှစ်ဖွဲ့ရဲ့ကျွန်တော်တို့နိုင်ငံရေးပါတီတွေရဲ့ပေါ့နော်ဒါတွေကအခုဆွေးနွေးချက်တာလို့အဲ့တော့ဒီကြားကာလမှာတော့ဖြစ်ရင်လက်မှတ်ထိုးထားသေးတဲ့အဖွဲ့တွေလည်းပဲသူတို့လည်းပါဝင်နေအောင်ဆက်ပြီးတော့ဆွေးနွေးနေတာပေါ့ဗျာနော်သူတို့ပါလာမယ်ဆိုလို့ရှိရင်တော့ကျွန်တော်ဒီနယ်အစည်းအဝေးကပို့ပြီးတော့တိုးတက်မှုရှိသွားမှာပေါ့နော
်အပြစ်ရလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့တွေကတစ်ဖွဲ့ဖြစ်တဲ့ပအိုးမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းကလည်းဥတုဝီလိုပဲအပြစ်ရလက်မှတ်မထိုးထားရသေးတဲ့အဖွဲ့တွေပါရှေ့လုပ်ငန်းစဉ်တွေမှာပါဝင်လာနိုင်မှုဆန္ဒရှိပါတယ
်ပြီးခဲ့တဲ့21ရက်ကြီးပြင်လို့ညီလာခံမတိုင်ခင်တုန်းက NC ကိုလက်မှတ်မရေးထိုးသေးပေမဲ့လို့နှစ်ဖက်သဘောတူညီစာချုပ်တွေထိုးထားတဲ့အဖွဲ့ကြီးတွေအနေနဲ့လူသားဖြစ်နိုင်ငံရေးသူတွေကပါဝင်ရေးကိုကျွန်တော်တို့ဆွေးနွေးခဲ့ကြတာရှိပါတယ်ဒါအစိုးရဘက်သဘောထားရေပွန်ရသဘောထားကတော့ bilateral agreement နှစ်ဖက်သဘောတူညီရရှိတဲ့သူတွေအနေနဲ့မိမိသက်ဆိုင်ရာလူထုနဲ့ public consultation တွေလူထုပြည်ဆောင်ဆွေးနွေးပွဲတွေလုပ်နိုင်တဲ့ဆွေးနွေးနိုင်တယ်သို့တော့အမျိုးသားဖြစ်နိုင်ငံရေးသူတွေဘယ်အထီးတော့မရောက်ဘူးအဲ့ဒီလိုတတ်မှတ်လို့မရဘူးဆိုတဲ့သဘောထားတော့အကြမ်းင်းပြောတာရှိပါတယ်သို့တော့လည်းပဲအမျိုးသားအဖြစ်နိုင်ငံရေးဆွေးနွေးပွဲမှာတော့ရွေးကောက်ပွဲမှာနိုင်ပြီဖြစ်စေမနိုင်ပြီဖြစ်စေတရားဝင်ရက်တည်တဲ့ပါတီတွေအကုန်လုံးကဒါမျိုးသားဖြစ်နိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်ခွင့်ကျင်းပခွင့်ရမှာဖြစ်ပါတယ်အဲ့ဒီလိုပဲကျွန်တော်တို့NCA ကိုလက်မှတ်မရေးထိုးသေးပါလေပဲ NCA အကျိုးဖြစ်တဲ့နှစ်ဖက်သဘောတူညီချက်လက်မှတ်ထိုးရတဲ့ဒီနယ်အဆင့်ပြည်တော်မျိုးချက်သဘောညီချက်ထိုးရတဲ့ဖွဲ့စည်းတွေကတော့မျိုးသားဖြစ်နိုင်ငံရေးဆွေးနွေးပွဲမှာပါဝင်လာကြဖြစ်နောက်လက်မှတ်ထိုးပြီးတော့ NCA မှာပါဝင်လာတဲ့အခြေအနေကိုရောက်သွားနိုင်တယ်လို့ကျွန်တော်အဲ့လိုဒါကျွန်တော်ပြောလင့်တာပေါ့လေဒါကြောင့်မို့လို့ဒီ NCA ကိုလက်မှတ်မရေးထိုးသေးပေမဲ့လို့ဒီနယ်အဆင့်ပြည်တော်မျိုးချက်သဘောညီချက်လက်မှတ်ထိုးရတဲ့အဖွဲ့တွေကတော့မျိုးသားဖြစ်နိုင်ငံရေးဆွေးနွေးပွဲမှာပါဝင်ရည်ရည်ကတော့ကျွန်တော်ဆက်လက်ဆွေးနွေးရအောင်ပါဖြစ်ပါ
အခုတွေ့ဆုံခဲ့ကြတဲ့ပြင်ဆင်မှအကြိမ်မြောက်နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းသုံးသပ်တဲ့အစည်းအဝေးကိုမနေ့စက်တင်ဘာလ16ရက်နေ့ဒီနေ့စက်တင်ဘာလ18ရက်နေ့နှစ်ရက်တာကျင်းပခဲ့ပါတယ်လွှတ်တော်တာဝန်ရှိသူတွေနိုင်ငံရေးပါတီကိုယ်စားလှယ်တက်ရောက်ခဲ့တယ်လို့အစိုးရဘက်ကတော့ဒေါက်တာတင်မျိုးဝင်းဦးခင်စောဦးဦးအောင်ကြည်အပါအဝင်တက်မတော်ဘက်ကဒုတိယဗိုလ်ချုပ်ကြီးရာပြည့်အပါအဝင်တက်မတော်တာဝန်ရှိသူတွေတက်ရောက်ခဲ့ပါတယ်အစည်းအဝေးနှစ်ရက်တာအတွင်းမှာအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲတွေဆက်ပြီးလုပ်နိုင်မှုအဓိကဆွေးနွေးခဲ့ကြပြီးဒီအတွက်အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲလုပ်ငန်းလည်းညို TOR ရေးဆွဲနိုင်မဲ့မူတွေကိုလည်းညှိနှိုင်းနိုင်ခဲ့ကြပါတယ်။လာမယ့်နိုဝင်ဘာလဆန်းမှာတော့လူမျိုးအလိုက်အကြောင်းအရာအလိုက်ဒေတာအလိုက်ကိုအခြေခံတဲ့တနိုင်ငံလုံးတိုင်းတာနဲ့အပြစ်ခတ်ရစဲရေးစာချုပ် MCA ကပြဋ္ဌာန်းတဲ့အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ဖို့ပဲဖြစ်ပါတယ်ရှင်
။မဆုမွန်စူးစီးတင်ပြတော်ရပါရှင်။ VOA မြန်မာပိုင်းကနေစနေနေ့ညဘက်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ဒေါက်တာရှင်များရှင်ဒေါအောင်ဆန်းစုကြည်ဟာနယူးယောက်မြို့မှာမြန်မာအတိုင်းဝိုင်းနဲ့အခုအတန်းလွှင့်နေတဲ့အချိန်မှာပဲတွေ့ဆုံနေပါတယ်။အဲ့ဒီနေရာကိုသွားရောက်တည်င်းယူနေတဲ့ကိုသားညုံဦးကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းပေးပါအောင်ရှင်
။ကောင်းပါပြီခင်ဗျာ။ကိုသားညုံကြားပါရယ်နော်
။ဟုတ်ကဲ့ကြားပါရယ်။
ဆိုတော့ဒေါ်ဆန်းစုကြည်နဲ့နယူးယောက်မှာရှိနေတဲ့မြန်မာမိသားစုတွေပေါ့မြန်မာမိသားစုတွေကတချို့ပေါ့တချို့နဲ့တွေ့တယ်ဆိုတော့အခုလည်းရှိလဲပဲဒေါ်ဆန်းစုကြည်ကဒီကုလသမဂ္ဂဆိုင်ရာမြန်မာမစ်ရှင်အဖွဲ့ရုံးဆိုင်တဲ့အထက်မှာတွေ့နေလို့ဆိုတော့အခုနောက်ဆုံးအချိန်လေးကိုသားညုံတွေ့ရတယ်များပို့ပေါ်အောင်ပြောပြပါလား
။အခုကတကယ်တမ်းကမြန်မာမိသားစုနဲ့တွေ့ခွဲကပြီးသွားပါပြီ။ဆိုင်ယုံထဲမှာသူပြီးချာဆိုင်ယုံကတောင်းရှိသူချုပ်နဲ့ဆွေးနွေးနေတာဖြစ်ပါတယ်။အခုပချာကင်မှာဒေါ်ဆန်းစုကြည်အခုမိနစ်ပိုင်းထဲမှာထွက်လာမယ်လို့ပြောစားပါတယ်။ဘာလို့ဆိုတော့လုံညိုလေးကြည့်ယူထားပါတယ်။ကြိုဆိုတဲ့လူတွေအကုန်လုံးကလည်းရှိနေတဲ့ခါကျတော့သူတံပန်းတွေပါကြီးကာပြီးလုံညိုလေးကြီးယူထားပါတယ်။ဒေါ်ဆန်းစုကြည်ကမချခဲ့ပြန်ထွက်လာတော့မှာပါ။အခုထွက်လာပါပြီ
။ Okay, aku cula bilak mian. ထွက်လာပါပြီထွက်လာအခဏလေးတော့လုံလုံရေးပြင်တာပါဟုတ်ကဲ့ခင်ဗျဆိုတော့ဒေါန်ဆန်းစုကြည်ဒီအခန်းထဲမှာတွေ့ကြတဲ့ပွဲကိုကျွန်တော်တို့ဗီယိုရလည်းပဲ Facebook ကနေ live နဲ့အခါကြတော့ကျွန်တော်တို့ကိုယ်တိုင်လည်းပဲကြားရမြင်ရတွေ့ထားတာရှိပါတယ်ဆိုတော့ကိုသားညုံကကိုယ်တိုင်အဲ့ဒီမှာရှိနေတာဆိုတော့ဒေါန်ဆန်းစုကြည်အကြောင်းအရာမျိုးစုံပြောသွားတဲ့အထက်ကအဓိကကြားတဲ့အချက်နှစ်ချက်သုံးချက်ရှိရ
ဖြစ် solution သူပြောတာကဒီမှာဆရာဝန်တွေ solution မြန်မာဆရာဝန်တွေပြန်ပါမှာအမေရိကန်တို့ကတော့မှရှိနေတယ်ဒီဆရာဝန်တွေအနေနဲ့ volunteer လိုအပ်ပြီးမြန်မာပြည်မှာလုပ်လို့ရှိရင် register မှတ်ပုံတွေတက်ပါမြန်မာပြည်မှာ2လတန်းတီ3လတန်းတီဒါလုပ်ပြီးကြပါဒါလို့သူဖိတ်ခေါ်တာရှိပါတယ်နောက်တစ်ချက်ကတော့ visa ကိစ္စပါတော့ visa ရှောင်ပြန်ဆိုလို့ရှိရင်ဒီပြည်ပရောက်မြန်မာတွေကျွန်တော် exit ဖြစ်ခဲ့တဲ့ visa ရှောင်မယ်ဆိုရင်တို့ရဲ့ senior စီကံရဆိုရင်နိုင်ငံရေးမလုပ်ရအောင်ဆိုရယ် country ထိုးရပါတယ်အဲ့ဒီဆန္ဒပတ်သက်ပြီးတော့ဒါမှဖြစ်တော့ဘူးတို့ကိုယ်နဲ့အစိုးရကိုယ်နဲ့လည်းနိုင်ငံရေးလုပ်နေတဲ့အစိုးရဖြစ်တယ်ဒါကိုတို့ကျန်တဲ့ပြင်ဆင်မယ်ဆိုတဲ့သဘောမျိုးကြောင့်ဆန်းစုကြည်ကပြောဆိုသွားတာရှိပါတယ်နောက်တစ်ပြချက်ကတော့ရခိုင်ကော်မရှင်နဲ့ပတ်သက်လို့ဒါပထမဆုံးချင်ရခိုင်ကော်မရှင်နဲ့ပတ်သက်လို့သူကြောက်ရွံ့မှုတွေဖြစ်နေတဲ့ချိန်မှာသူ့အနေနဲ့ရခိုင်ကော်မရှင်ကိုခုခံပြီးတော့ပြောသွားပါတယ်ဒါတွေကတော့အဓိကပြောသွားတာပေါ့နော
်ဟုတ်ကဲ့ဒီတွဲဆောင်ဘက်ကတော်တော်လေးကြာပါတယ်ကျွန်တော်တို့ကြည့်တော့ဆိုရင်မနေ့စောစောပိုင်းကနေပြီးတော့အခုအချိန်ပိုင်းအထိဆိုတော့နိုင်နဲ့ချီပြီးကြာတယ်လို့ပြောရမှာပေါ့လေဒါပေမဲ့လည်းတကယ်တကယ်အခန်းထဲမှာတွေးကွင်းရတဲ့လူအရေးအတွက်ကြတော့အတော်လေးနည်းပါတယ်နယူးယောက်ဆိုတာကတကယ်ကမြန်မာမိသားစုတွေအတော်များများရှိတဲ့နေရာပါအရင်တော့ဆိုရင်လည်းပဲအတော်များများဒေါ်ဆန်းစုကြည်လူအများကြီးနဲ့တွေ့ဘူးပါတယ်နောက်ဒီကြီးစင်မှာလည်းပဲအမေရိကန်မှာရှိနေတဲ့မြန်မာမိသားစုတွေနဲ့တွေ့ဆုံတဲ့ဘွဲကဒီဘွဲတပွဲတည်းပဲရှိတာပါအဲ့တော့မှပဲလူအရေးအတွက်ကနည်းနည်းလေးပဲရှိတော့တချို့ဒီဘွဲကိုဒေါ်ဆန်းစုကြည်နဲ့တွေ့ရဖို့လာဆောင်နေတဲ့တွေ့ကွင်းရဖို့စကားပြောကွင်းရဖို့စူးစမ်းနေတဲ့လူတွေကတွေးခွင့်မရစကားပြောခွင့်မရတဲ့လူတွေရှိပြီးတော့တချို့ဘဝမကြတာတွေရှိတယ်လို့လည်းကျွန်တော်တို့သိထားတာရှိပါတယ
်ကိုတိုင်း
ညူပါများသိတာ
ရှိတယ်ကစ္စနဲ့ပတ်သက်ပြီးတော့တို့လေးတော့စက်နာရှိပါတယ်စက်နာရှိရဆိုတာကအခုဒီတန်ယုံပြင်ပမှာဆိုလို့ရှိရင်စောင့်နေတဲ့ဒေါ်ဆန်းအလန်ဒီဝါရီနဲ့ကိုမြန်မာနိုင်ငံအလန်နောက်တော့အဲဒီအလန်ဒီနဲ့စောင့်နေကြတဲ့ထောက်ခံသူတွေတော်များများရှိပါတယ်ရှင်းပြောရရင်တော့ဒီမိုကရေစီရေးလှုပ်ရှားတဲ့သူအရင်လှုပ်ရှားခဲ့တဲ့လူတော်များအပြင်မှာရောက်နေတယ်အခုတွေ့ဆုံနေဆိုတာကအရှင်တို့ကတန်ယုံနဲ့ဆက်ဆံရှိခဲ့တဲ့မြန်မာအဖွဲ့အစည်းတွေဥပမာဆိုရင်ကုလသမဂ္ဂဝန်ထမ်းဆိုင်ရာအဖွဲ့အစည်းတွေနောက်တော့ဒီမြန်မာ Chinese Association ဟာမျိုးတွေဒီဖွဲ့စည်းတွေနဲ့သူတို့ကအရင်တန်ယုံနဲ့တောက်လျှောက်ဆက်ဆံဆက်လုပ်ကြနေတဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံတာပါအဲ့တော့သူတို့ဒီဖွဲ့စည်းတွေသူတို့မလုပ်လဲဆိုတာကိုသူပြန်ပြီးတော့တင်ပြတဲ့သဘောမျိုးပါသူတချောင်းလုံးတန်ယုံနဲ့ဆက်ဆံပြီးတော့ပါလုပ်ခဲ့လဲဆိုတော့တကယ်တမ်းပြောရင်တော့အရင်တုန်းကကိုစီလုံရှားမှုမှာတောက်လျှောက်လုပ်ခဲ့တဲ့ဖွဲ့စည်းတွေတော်များဝင်ခွင့်မရပါဘူးအပြင်မှာပဲအခုစောင့်နေကြပါတယ်အဲ့တော့ဒီပေါ်မှာလည်းတော်တော်လေးမတိမနမှုရရှိပါလေအခုဒေါ်ဆန်းစုကြည်ရအခုကျွန်တော်ပြောနေချင်ပါပဲအခုထွက်လာပါပြီသူကြိုဆိုတဲ့လူရောပါရောသူ
ဟုတ်ကဲ့အဲ့ဒီတန်လေးနည်းနည်းနားထောင်ပြရစီခင်ဗျာ
ဒေါ်ဆန်းစုကြည်ကအခုသူထွက်လာတဲ့ဒီမြန်မာသူ့ကိုထောက်ခံသူတွေကိုတေချာနှုတ်ဆက်ပြီးတော့တရားပြောဆွနေပါတယ်နောက်ကတချို့ကလည်းသူထောက်ခံမရတဲ့သူဝင်ခွင့်မရတဲ့ကိစ္စတွေပတ်သက်ပြီးတော့ sorry ကပြောတာတွေတွေ့ရပါတယ်
ဟုတ်ကဲ့အတန်လေးတွေညကြားရင်ကျွန်တော်တို့ပြိတက်နားဆောင်နားထောင်အောင်လည်းလုပ်ကြည့်ပါဦးဟုတ်ကဲ့ကုသညူရေးကျေးဇူးအများကြီးတင်ပါတယ်နောက်ပိုင်းချိန်ကြီးဟုတ်ကဲ့ဟုတ်ကဲ့ပါခင်ဗျာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
နယူးယောက်မြို့ကိုရောက်နေတဲ့ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်လို့ကိုကျော်ကျော်သိန်းကကိုသားညုံကိုတိုက်ရိုက်မင်းမြန်တင်ပြသွားတာပါရှင်။ခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာတခွင်အလဲပါမြမရိုးရာအယုံမျိုးစုံရိုးရာတူရီယာပစ္စည်းမျိုးစုံအကြောင်းကိုကောင်းဆန်ဟင်းကတင်ပြထားပါရရှင
်။လက်မှုပညာနဲ့လောက်ရတဲ့မြမလက်မှုရိုးရာအယုံကလေးတွေဟာဆိုရင်ဖျားဆောင်တန်းတွေဘာသာရေးအထိမ်းအမှတ်ပွဲတော်တွေနဲ့ပျော်ပွဲရှင်ပွဲတွေမှာသာတွေ့ရလိမ့်ရှိပြီးတာမန်ကလေးကစားစရာရိုးဆိုင်တွေမှာမရှိသလောက်နေပါလာကြပါတယ်။မြန်မာနိုင်ငံမှာလူမှုကွန်ရက်သုံးဆမှုမှာတဖြည်းဖြည်းမြင့်တက်လာတာနဲ့အမြမိမိနှစ်သက်ရာအသုံးဆောင်ပစ္စည်းမျိုးစုံကိုအွန်လိုင်းပေါ်ကနေမှာယူနိုင်တဲ့လူမှုကွန်ရက်အွန်လိုင်းရှော့ပင်တွေကိုတွင်တွင်ကျယ်ကျယ်အသုံးပြုလာကြပါတယ်။အဲ့ဒီလိုရောင်းချတဲ့အထက်မြန်မာရိုးရာကလေးကစားစရာတွေကိုလူမှုကွန်ရက်ကနေတဆင့်ဈေးကွက်တင်ပြီးပုံစံအသစ်နဲ့ထုတ်ပို့ရောင်းချတဲ့ Twine Box တစိမ့်နဲ့ TV မြန်မာအွန်လိုင်းဈေးကွက်တစ်ခုကနေဖြန့်ချိနေတာပါ။ဒီမနိုင်ငံတွေကနေသွင်းတဲ့ခေတ်ပေါ်အယုတ်တွေကြားမြမကစားစရာအယုတ်ကလေးတွေကိုပဲဈေးကွက်ထုပေါက်ပြီးရောင်းချဖြစ်ခဲ့ပုံကိုတော့ TV မြန်မာတီထောင်သူဒေါက်တာဟင်းအောင်ကပြောပါတယ်
။အဓိကကတော့ကျွန်တော်တို့ကျွန်တော်ပထမဆုံးစဉ်းစားမိတာပေါ့နော်။အခုခေတ်မှာကစားစရာအယုတ်တွေလည်းအများကြီးပေါ်လာတယ်။ဒါပေါ်လာတဲ့နေ့တူမြမကလေးတွေကဒီမြမမှုအယုတ်တွေကိုမသိကြတော့မသိကြအောင်ဆိုတာတချို့ចောင်းစာတွေမှာပါရင်ပါမယ်၊ကြပြာတွေမှာပါရင်ပါမယ်။အပြင်မှာမတွေ့ပြတော့ဆိုင်မှာလည်းသူတင်ရောင်းနေပါရဲ့ရှားရဲ့ပေါ့။ အဲ့လိုအချိန်မှာကျွန်တော်အနေနဲ့လည်းဒါစိန်ခေါ်မှုတစ်ခုပေါ့ဒီပစ္စည်းကိုရောင်းရင်တော့တကယ်စိတ်ဝင်စားကြပါမလားဆိုတော့မသိကြဘူးဒါပေမဲ့ကျွန်တော်အဓိကဒီ social media ကိုအသုံးပြုပြီးတော့ social media ရဲ့ coverage ကိုအသုံးပြုပြီးတော့ထိုးဖောက်ကြည့်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ဒီမြန်မာမှုတွေကိုယူလိုက်တော့အဓိကရည်ရွယ်ချက်ကဘာဆိုကို့မြန်မာကလေးတွေဟိုဒီအယုတ်ဒီနဲ့ပြန်ပြီးရင်းနှီးစေခြင်းနဲ့ရင်းနှီးစေခြင်းနဲ့ဆိုတဲ့နေရာမှာအပြင်မှာဆိုင်တွေမှာတင်ရောက်လို့ရင်းနှီးရတဲ့ဒီ social media မှာတော့တင်ရောက်လိုက်တော့လူတွေများများလည်းပို့တွေ့မယ်ပြီးတော့ social media မှာကျွန်တော်ဒီပုံနေပိုင်းနဲ့လည်းစိတ်ဝင်စားအောင်ဆွဲဆောင်လို့ရတယ်အရေးတားပိုင်းနဲ့လည်းဆွဲဆောင်လို့ရတယ်ပေါ့နော်အဲ့လိုရွေးချက်နဲ့ကျွန်တော် social media ကိုတုံးတယ်ပြီးတော့ဒီမြန်မာရုပ်တွေကိုခလေးလေးနဲ့ပြန်ရင်းနှီးလာအောင်ကျွန်တော်ကြိုးစားရပေါ့အ
ဲ့ဒီလိုရှားပါးလာတဲ့ရိုးရကစားစရာလေးတွေကိုစိတ်ဝင်စားလာစေဖို့အတွက်ဈေးကွက်အသစ်ထုတ်ဖို့မှုအသစ်နဲ့စမ်းသစ်လာအောင် online ကနေဖြန့်ချိတဲ့အတွက်မြမရင်ကြီးမှုကိုချိမြှင့်လို့တဲ့ကလေးမိဘတွေကနိုင်ငံရေးအခြားကိုလက်ဆောင်ပေးဖို့အတွက်ပါစိတ်ဝင်စားလာကြတယ်လို့ပြောပါတယ်
အဓိကစိတ်ဝင်စားတာကပထမတစ်ချက်ကဒီဟိုပါတော့မြန်မာယဉ်ကျေးမှုကိုလည်းကြိုင်နေတတ်ခဲ့ဒီရုပ်တွေနဲ့လည်းထိတွေ့ခဲ့ပြီးရဲ့ကလေးမိပါရေပေါ့သူတွေကပထမဆုံးစိတ်ဝင်စားရဲ့နောက်တစ်ချက်စိတ်ဝင်စားတော့ဒီကိုယ့်ရဲ့သားသမီးရေကိုယ့်ရဲ့ဆွေမျိုးတွေနိုင်ငံခြားမှာရောက်နေတဲ့လူတွေကိုနိုင်ငံခြားကိုပို့ပေးခြင်းနဲ့အမျိုးတွေအဲ့အရာစိတ်ဝင်စားရဲ့နောက်တစ်ခုကတော့ကျွန်တော်တို့ဒီဟိုတယ်တို့ဘာလို့မှနိုင်ငံခြားသားရဲ့အလားများရဲ့နေရာတွေမှာဒီပြခြင်းတဲ့လူတွေဒီအယုတ်တွေကိုထားထားခြင်းတဲ့လူတွေအဲ့အားကြီးစိတ်ဝင်စားတယ်။နောက်တစ်ခုထူးထူးခြားခြားစိတ်ဝင်စားတော့နိုင်ငံခြားကိုရောက်နေမြန်မာတန်ယုံနေပေါ့နော်။ကျွန်တော်စီကိုတန်ယုံနှစ်ယုံသုံးယုံတော့လှမ်းပါပါတယ်။သူတို့တန်ယုံမှာဒီမြန်မာအယုတ်တွေကိုပြထားခြင်းနဲ့အဲ့လိုလူမျိုးရာစိတ်ဝင်စားတယ်။နောက်ဆုံးကတော့ကျွန်တော်ဘာကြီးစိတ်ဝင်စားလဲဆိုတော့ဒီ INGO တွေပေါ့။ INGO တွေ International School တွေမှာရှိရဲ့လူတွေ INGO တွေဆိုရင် INGO တွေက HR ဝန်ထမ်းတွေပါရကျွန်တော်စီဆက်သွယ်လာတယ်။ဘာဖြစ်လို့သူတို့ရုံးမှာရှိတဲ့နိုင်ငံသားတွေရဲ့ရုံးခန်းတွေမှာအဓိကထားခြင်းနဲ့ပြီးတော့ International School တွေကြောင့်သူတို့ကျောင်းသားတွေကိုမြန်မာရိုးရာအယုတ်တွေနဲ့ထိတွေ့စေခြင်းနဲ့ပေါ့နော်။အဲ့အမျိုးအဓိကဆက်သွယ်လာ။ဒါကျွန်တော်တစ်လအတွင်းမှာကျွန်တော်စီမှာရှိတဲ့ customer တွေကိုကျွန်တော် list လုပ်ထား list လုပ်ထားပြီးဒီ segment လုပ်လိုက်တော့အဲ့ဟာတော်တော်များများထွက်လာ
။ဖြာပုံမှာနေတဲ့အမှတ်မြင့်တို့ကတော့သူ့ရဲ့တူနဲ့တူမဟာဆိုရင်ရိုးရာအယုတ်ကလေးတွေကိုမမြင်ဘူးတဲ့အတွက်မြမရိုးရာအယုတ်ကလေးတွေကိုချိမြှင့်လို့လာစေဖို့ online ကနေမှာယူခဲ့တယ်လို့ပြောပါလေ။
အဲ့မှာတူနဲ့တူမလေးရှိတယ်တူလေးကတုံတယ်တူမကတူမလေးတာသူတို့ဒီဘဝမှာပေါ့နော်သူတို့မမြင်ဘူးသေးဘူးသူတို့မြန်မာအယုတ်ကလေးတွေကိုသူတို့ကစားတာဆိုရင်အများသောအဖြစ်ဒီပြပလာတဲ့အယုတ်ကလေးတွေပဲကစားတယ်အဲ့လိုမျိုးဆိုတော့အမကသူတို့ကိုမြင်စေချင်လို့ဒီမြန်မာအယုတ်ကလေးဒီလိုလေးတွေရှိတယ်ဆိုသူတို့ကစားစေချင်လို့ဝယ်ပေးပြစ်တာ
ရိုးရကလေးကစားစရာတွေပဲတစုတစည်းတည်းပါတဲ့ပုံနဲ့ရိုးရတွေးရပစ္စည်းလေးတွေထည့်ထားတဲ့ပုံဆိုပြီး twin box နှစ်မျိုးရှိပါတယ်ပုံတစ်ပုံစီမှာအယုတ်ခုနှစ်မျိုးစီထည့်ထားတာပါအယုတ်ပုံထဲမှာဆိုရင်နွားယုတ်ဖိုးဝါယုတ်တကယ်လို့ဇီးကွက်မြင်းကြားတကောက်ဖာဂျိုးရုပ်ဆရာတွေပါရှိပြီးတွီးရပုံထဲမှာတော့ဂျိုးရတွီးရတွေဖြစ်တဲ့ပတလာဆောင်းပလွေဘုံဝါလက်ခုံလကွန်းစီးနဲ့ဝါတို့ပါရှိပါတယ်အားကောင်းလာတဲ့လူမှုကွန်ရက်ကိုအသုံးချပြီးညီမဂျိုးရကလေးကစားစရာတွေကိုတဖန်ပြန်လဲစမ်းသစ်စေတဲ့အတွက်ညီမဂျိုးရရင်ကျေးမှုကိုမြင့်တင်ပေးရရောက်တယ်လို့ဒေါက်တာအောင်ဟင်းကယုံကြည်ပါတယ
်ကျွန်တော်ရဲ့ page မှာလာတဲ့ feedback တွေအရာရော feedback တွေကိုကျွန်တော်ကြည့်ချင်းအားဖြင့်ရောပြီးတော့တကယ် customer နဲ့စကားပြောချင်းအားဖြင့်ရောအကုန်လုံးညီအားပေးကြတယ်ပြီးတော့အရင်တော့ကျွန်တော်စဉ်းစားတော့ဒီရုပ်တွေဒီနိုင်ငံခြားအရုပ်တွေနဲ့ရှင်းရင်တိတ်ခင်မမီတော့ဘူးဆိုပေမဲ့ထင်ပေမဲ့တကယ်တမ်း customer တွေနဲ့တောင်းဝင်ကျွန်တော် page ရဲ့ fan တွေနဲ့ဆက်ဆံကြည့်ရခါမှာအကုန်လုံးဒီသူ့ရဲ့ငယ်မှုကိုပြန်ပြီးမွေးထုတ်လာတယ်သူ့ရဲ့ဒီမြန်မာရိုးရာအကြောင်းလေးပြန်ပြီးတတိယလာရပေါ့နော်ငယ်မှုကိုပြန်တတိယတာရှိတယ်လို့ကိုယ့်ရဲ့မြန်မာယဉ်ကျေးမှုကိုပြန်ဖော်ထုတ်လို့ဝမ်းသာရတူတွေလည်းရှိရပေါ့အဲဒါဆိုကျွန်တော်အနေနဲ့ရောဒီဟာအများကြီးယုံကြည်ပါတယ်အများကြီးယုံကြည်ရဆိုတကယ်တမ်းလူတွေကိုဈေးကွက်ထဲကိုထိထိရောက်ထိုးဖောက်နိုင်မယ်ကျွန်တော်ဒီအခုအကောင်းလာဒီ social media ကြီးအဓိကတုံးပြီးတော့ထိုးဖောက်လာနိုင်မယ်ပြီးတော့ဒီ source တွေ reliable supplier တွေလည်းကောင်းလာမယ်ဆိုတော့အများကြီးအောင်မြင်အောင်မယ်လို့ကျွန်တော်ယုံကြည်ပါတယ်
ဒီမြမရိုးရကလေးကစားစရာအယုတ်တွေကိုကဘာကိုပါထူပေါက်တိုင်တဲ့အထိမြင့်တင်သွားမယ်လို့သူကရည်မှန်းထားပါတယ
်ပထမဆုံးတစ်ချက်ကတော့ကျွန်တော် quality ကိုကဘာကြီးမဖောက်ခင်ပါတော့ quality ကိုကျွန်တော်အဓိကဟိုပါပေါ့ပို့ပြီးကောင်းမွန်အောင်လုပ်မယ်ပေါ့နော်ကဘာ standard ကိုဝင်နိုင်အောင်အဲ့ဒီအတွက်လည်းကျွန်တော် plan တွေကဒီ supplier တွေကိုပို့ပြီးတော့ကိုယ်စိတ်ကြိုက် quality ရနိုင်တဲ့ထီကို supplier နဲ့ကျွန်တော်တိုင်ပင်မယ်အယုတ်တွေထပ်ထုတ်မယ်ဒါက quality ပိုင်းပေါ့
မြမရိုးရကလေးကစားစရာအယုတ်လေးတွေကိုဒီစားပုံမူလက်ပါခိုင်ခံပြီးချင်းမြဲ့နိုးွယ်ဖြစ်အောင်တည်ထွင်နိုင်မှုဟာစိတ်ဝင်စားစရာပါဒီမိုကရေစီအကူအပြောင်းကြောင့်ကမ္ဘာကသတိထားမိလာတဲ့မြန်မာနိုင်ငံမှာတည်ထွင်ဆန်းသစ်မှုအကြံဉာဏ်ကောင်းတွေနဲ့ဈေးကွက်ထိုးပေါက်နိုင်ခဲ့ရင်မြန်မာရိုးရာပစ္စည်းလေးတွေကိုကမ္ဘာကအတိမဲ့ပြုလာဖို့ရိုးရာပစ္စည်းနှစ်သက်မြင်လို့သူတွေကကြိုးပမ်းနေကြပါလေခင်ဗျာ
မြန်မာတခွင်ကဏ္ဍကိုကိုကောင်းဆန်းဟင်းကစီစဉ်တင်ဆက်သွားတာပါရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်စက်တင်ဘာလ18ရက်စနေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီအထိအစီအစဉ်ကို line to meter 24 25 30နဲ့51အပြင် line meter 190တို့ကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့တိုက်ရိုက်လေတိုင်းအလဲပါထုတ်လုပ်သူမဆုမနဲ့သူကိုကျော်ကျော်သိန်းကအစီအစဉ်တင်ဆက်ထားပါရရှင်။
မင်္ဂလာပါခင်ဗျာစနေညတရက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာကျွန်တော်တို့အခုဒီအစီအစဉ်လုပ်တဲ့အချိန်ထိအမေရိကန်ပြည်ထောင်စုမှာကျောင်းနေသေးပါအမေရိကန်ပြည်ထောင်စုလက်ရှိဒီညမှာဆိုတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရှိနေပါတယ်သူဒီညဒါအမေရိကန်မှာဆိုရင်တော့အခုမနေ့7နာရီပေါ့ခင်ဗျာဆိုတော့ဒီခီးစဉ်မှာဒေါက်ဆန်းစုကြည်က UK နိုင်ငံပြည်တည်နိုင်ငံလို့လည်းပြောကြတဲ့ UK နိုင်ငံကိုအရင်သွားပါတယ်ပြီးတဲ့ခါကျတော့အမေရိကန်ပြည်ထောင်စုကိုလာပါတယ်နောက်ရက်ဒီမှာသူကကုလသမဂ္ဂကိုသွားပါမယ်ကုလသမဂ္ဂအထွေထွေညီလာခံမှာမိန့်ခွန်းပြောပါမယ်တတိယအဖြစ်ပြောရမယ်ဆိုရင်တော့ဒီခီးစဉ်ဟာဒေါက်ဆန်းစုကြည်အနေနဲ့နိုင်ငံတော်အစိုးရအဖွဲ့ဖွဲ့ပြီးတဲ့နောက်ပိုင်းတနည်းပြောရရင်နိုင်ငံတော်ရဲ့ထိပ်တန်းတာဝန်ရှိသူဖြစ်ပြီးတဲ့နောက်ပိုင်းတကယ်ကဘာထိပ်တန်းကြီးအနောက်နိုင်ငံကြီးနှစ်ခုတနည်းအားဖြင့်မြန်မာနိုင်ငံစစ်အုပ်စိုးမှုအောက်မှာရှိနေစဉ်ကာလတလျှောက်မြန်မာအရေးကိုကူညီအားပေးထောက်ခံခဲ့တဲ့အဓိကအင်အားကြီးနိုင်ငံတစ်ခုကိုလာရလို့ဆိုရမှာပါဆိုတော့ကလက်ရှိမြန်မာနိုင်ငံမှာဒီမိုကရေစီပြည်ပြောင်းလဲလုပ်ငန်းစဉ်တွေဖော်ဆောင်နေပါတယ်။ငြိမ်းချမ်းရေးအမျိုးသားပြောင်းလဲတင်ပြရေးလုပ်ငန်းစဉ်တွေဖော်ဆောင်နေပါတယ်။ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာလုပ်ငန်းတွေရှိပါတယ်။ဒီလုပ်ငန်းတွေမှာအခုဒေါက်ဆန်းစုကြည်ခီးထွက်လာတဲ့အနောက်အင်အားကြီးနိုင်ငံတွေရဲ့အခန်းကဏ္ဍဘယ်လိုများကျွန်တော်တို့နားလည်နိုင်ပါသလဲ။ဒီသူတို့ရဲ့အခန်းကဏ္ဍဒီနိုင်ငံတွေရဲ့အခန်းကဏ္ဍကဘယ်လောက်ထိအဓိကနေရာမှာရှိနေပါသေးတယ်လဲ။ဒါကိုကျွန်တော်တို့ဆွေးနွေးကြဖို့ပါ။ပြန်နိုင်ဆွေးနွေးပြဖို့အတွက်ဖိကိုတောက်သူနူးတယ်မှာတူကတော့အရင်ကကျွန်တော်တို့အဝေးရောက်မြန်မာအစိုးရလို့ခေါ်တဲ့ NCGUB အစိုးရဖွဲ့ရဲ့တောင်ရှိပုဂ္ဂိုလ်ဒူဝင်ကြီးဒူဖြစ်ခဲ့သူဒေါက်တာတင်ဆွေပါဒေါက်တာတင်ဆွေကအခုချိန်ဒီလေးအတွက်မြန်မာအရေးကိုမပြတ်စောင့်ကြည့်လေ့လာပြီးတော့ဝေဖန်သုံးသပ်ချက်တွေရေးသားနေသူလည်းဖြစ်ပါတယ်။နောက်တစ်ခုကတော့မြန်မာနိုင်ငံတွင်အခြေစိုက်တကောင်းနိုင်ငံရေးလေ့လာမှုအဖွဲ့ကိုတည်ထောင်သူတဦးဖြစ်တဲ့ကိုစိုးမြင့်အောင်ဖြစ်ပါတယ်။အားလုံးကိုကျေးဇူးတင်ပါတယ်ကျေးဇူးပါတယ်ခင်ဗျ။ပြန်နေပါဝင်ဆွေးနွေးမဲ့သူတွေလည်းရှိပါတယ်။ဆိုတော့ဇေဒေါက်တာတင်ဆွေဒီအင်အားကြီးနိုင်ငံတွေရဲ့အနောက်အင်အားကြီးနိုင်ငံတွေရဲ့မြမအရေးနဲ့ပတ်သက်တဲ့အဓိကအခန်းကဏ္ဍအခုအချိန်မှာဆရာဘယ်လိုနားလည်ထားပါသလဲခင်ဗျာ
ဟုတ်ကဲ့ပထမဆုံးချက်ကတော့ကျွန်တော်တို့ဒီအနောက်အင်အားကြီးနိုင်ငံဆိုတဲ့အသုံးလုံးပေါ့နော်ကျွန်တော်တို့ဒီကနေ့27ရာစုမှာတော့20ရာစုနှစ်တုန်းကဖြစ်ခဲ့တဲ့အရှိနဲ့အနောက်တနည်းအားဖြင့်အရင်းရှင်တဲ့ကွန်မြူနစ်ဆိုတဲ့ကာလကြီးကိုလွန်ပြီးတော့တုံ့တက်စီရင်နေလို့ကျွန်တော်ပထမအစဉ်ခံလို့ပါတယ်အဲ့တော့ဗမာဒီမိုကရေစီရေးမှာတကယ်ပဲလက်တွေ့ကြကြကူညီထောက်ပံ့ခဲ့တဲ့နိုင်ငံတွေဟာဒီမိုကရေစီနိုင်ငံတွေတနည်းအားဖြင့်အနောက်နိုင်ငံတွေလို့ပြောရင်ဒါတကယ်ကိုမှန်တဲ့အချက်ပါပဲဒါကြောင့်ဗမာဒီမိုကရေစီကြောင်းလေးမှာအနောက်နိုင်ငံတွေကဒါမှအရေးကြီးတဲ့ခန္ဓာကပါခဲ့တယ်အခုလိုဒီမိုကရေစီအခုပြောင်းကာလတည်ဆောက်ရေးမှာလည်းဒီနိုင်ငံတွေဟာဒါမှအရေးကြီးတဲ့ကဏ္ဍအနေနဲ့ဆက်ရှိနေမယ်လို့ကျွန်တော်ယူဆပါတယ်။ဒါကြောင့်ဒီဒေါ်ဆုရဲ့ဒီခီးစဉ်ရွေးချယ်တဲ့နိုင်ငံကြီးနှစ်ခုဟာကျွန်တော်တို့မြန်မာနိုင်ငံရဲ့အခုပြောင်းမှာဆက်လက်ပြီးတော့တနည်းတစ်ပုံပေါ့အရင်နဲ့မတူတဲ့တိဆောက်ရေးကိစ္စတွေ၊ကုညီဤမှုကိစ္စတွေ၊ယင်းနည်းမြုပ်နှံမှုကိစ္စတွေအစအစအရာရာဆက်ပြီးတော့ရေးပါမယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျ
။ဟုတ်ကဲ့။ကိုစိုးမြအောင်အနေနဲ့ကရောဒီနောက်နိုင်ငံကြီးတွေပေါ့လေဒေါက်ဆန်းစုကြည်အခုခီးစဉ်ကနောက်ဘက်ကိုလာတဲ့နောက်နိုင်ငံတွေကိုလာတဲ့ခီးစဉ်မို့လို့ကျွန်တော်တို့နောက်နိုင်ငံကြီးတွေလို့အခုချိန်မှာပြောပါတယ်အနောက်နိုင်ငံကြီးတွေရဲ့မြန်မာနိုင်ငံတိုးတက်ပြောင်းလဲမှုအစဉ်အဆက်မှာအခန်းကဏ္ဍဘယ်လိုရှိလဲလို့နားလည်ပါတယ်ခင်ဗျာ
အနောက်နိုင်ငံကြီးတွေကတော့ကျွန်တော်တို့မြန်မာဒီမိုကရေစီရေးကိုနှစ်ပေါင်းများစွာဟိုအကူအညီအားပေးခဲ့ကြတဲ့နိုင်ငံတွေဖြစ်ပါတယ်ခင်ဗျာ
နောက်ပြီးတော့လည်းဟိုဒေါ်ဆန်းစုကြည်ဆိုလို့ရှိရင်လည်းဒီ British နိုင်ငံမှာသူဟိုနေခဲ့တဲ့အချိန်ကာလလည်းတော်များတယ်နောက်မိသားစုရလည်းဆက်ဆက်ပတ်သက်မှုတွေလည်းရှိတယ်ပေါ့နော်အမေရိကန်ဆိုလို့ရှိရင်လည်းဒီမြန်မာနိုင်ငံရဲ့လူ့ခွင့်ရေးနဲ့ဒီမိုကရေစီအခြေအနေတွေကိုဟိုဆက်မပြတ်လေ့လာဆောင်ကြည့်ပြီးတော့ဟိုတောက်လျှောက်ဒီမြန်မာနိုင်ငံမှာဒီမိုကရေစီစနစ်ဖြစ်ပေါ်လာဖို့ကိုအကူအညီလာတဲ့နိုင်ငံကြီးဖြစ်တဲ့အတွက်ကြောင့်မလို့အရင်တုန်းကလည်းအရေးပါခဲ့တယ်နောက်ပြီးတော့ရှေ့ဆက်မှာလည်းဟိုဆက်ပြီးအရေးပါနိုင်မယ်လို့ယူဆပါတယ်ခင်ဗ
ျဟုတ်ကဲ့ပါခင်ဗျကျွန်တော်တို့ Facebook ကျွန်တော်တို့ View Burmese မြန်မာဌာနရဲ့ Facebook စာမျက်နှာမှာဆွေးနွေးထားတဲ့မှတ်ချက်တွေကတခုကိုကျွန်တော်အရင်ဆုံးဖတ်ပြချင်ပါတယ်တော်တော်ရှင်တူဆွေးနွေးထားတာပါကျွန်တော်ဒီနေရာမှာကျွန်တော်တို့တော်တော်ရှင်တွေကနေပြီးတော့ Facebook မှာလာပြီးတော့မှတ်ချက်ပေးတယ်သူတို့ရဲ့ Facebook ID ပေါ့လေ Facebook နာမည်တွေတော့ကျွန်တော်မပြောပါဘူးပြည်သူအများစုလက်ခံနေတဲ့အခြေခံဥပဒေမပေါ်ပေါက်ဒေသကြီးနောက်နိုင်ငံတွေအထူးသဖြင့် American ရဲ့ထဲထဲဝင်ဝင်ပတ်သက်မှုလိုအပ်နေပါတယ်တန်ခတ်အရေးယူမှုတွေကြောင့်သာတချို့သောပြောင်းလဲမှုဖြစ်စဉ်တွေဖြစ်ပေါ်လာတာကိုတွေ့ခဲ့ရပါတယ်တိုင်းပြည်ရဲ့တရားစတာတွေကိုမတရားခုယူခဲ့တဲ့စစ်ကောင်ဆောင်တွေနဲ့သူတို့နဲ့ပတ်သက်ဆက်နွယ်နေတဲ့လူဝန်စား Crony အပါအဝင်အားလုံးကိုတိတိယောက်ယောက်အပြစ်ပေးအရေးယူဖို့အတွက် American အနေနဲ့ဆက်လက်ကူညီဖို့လိုအပ်နေပါသေးတယ်ပြည်တွင်းငြိမ်းချမ်းရေးကိုမိစတစ်ဖက်ရေမှုတစ်ဖက်လုပ်နေတဲ့တရုတ်နိုင်ငံကိုသတိပေးဖို့အတွက်အမေရိကန်နိုင်ငံရဲ့အကူအညီအထူးလိုအပ်ပါတယ်လို့ထင်မြင်မိပါကြောင်းတင်ပြလိုက်ပါတယ်တဲ့ Facebook ကမှတ်ချက်ရေးထားတဲ့သောတာရှင်2ရဲ့သဘောထားပါကျွန်တော်တိုက်ရိုက်ဆွေးနွေးမဲ့သောတာရှင်2ကိုဖိတ်ခေါ်ပါမယ်မန္တလေးတိုင်းဝန်တွင်းမြို့နယ်ကဦးချင်းမြင့်ဦးချင်းမြင့်ရဲ့သဘောထားဆွေးနွေးနိုင်ပါပြီခင်ဗျဟုတ်ကဲ့ဦးချင်းမြင့်လိုင်းကြပုံရပါတယ်ဆိုတော့ကျွန်တော်ပင်နယ်ဆွေးနွေးသူတွေဘက်ကိုတစ်ချက်ပြန်လှည့်ပါဦးမယ်နေအောင်စလုံးကျွန်တော်တို့ပြည်နယ်ဆွေးနွေးသူလူစုလုံးကတော့ဒေါက်တာတင့်ဆွေကရောကိုဦးကိုဆုမြအောင်ကရောလူစုလုံးကအနောက်နိုင်ငံတွေရဲ့အခမ်းကဏ္ဍကမြန်မာနိုင်ငံတိုးတက်ပြောင်းလဲမှုဖြစ်စဉ်ရှေ့အနာဂတ်တိုးတက်ပြောင်းလဲမှုဖြစ်စဉ်အဆင့်ဆင့်မှာအရေးပါနေတယ်ဆိုတဲ့အခါကျတော့ဒီနေရာမှာကျွန်တော်ဒေါက်တာတင့်ဆွေအနေနဲ့သုံးသပ်ပေးစေချင်တာကတခြားနိုင်ငံကမြန်မာနိုင်ငံရဲ့အရေးကိစ္စတွေမှာဟလာဝင်ကူညီပေးဝင်လှုပ်ပေးဝင်ပြောပေးဆိုတာကဟို double sorted အတွမ်းတစ်ဖက်ပါတဲ့ဓာတ်လူများတစ်ခါတလေဖြစ်နေသလားလို့နားလေတာမျိုးတွေပြောကြတာမျိုးတွေလည်းရှိပါတယ်ဆိုတော့ဒေါက်နင်းဆိုရင်အဲ့ဒီပုံမှာဘယ်လိုနားလဲလို့ရပါမလဲ
ဟုတ်ကဲ့ခင်ဗျအဲအခုအကြောင်းအရာမှာဦးကျော်ကျော်သိင်းဆွေးနွေးသလိုရောစောစောက Facebook မှာအခုကသုံးသပ်တယ်လို့ပေါ့နော်အဲ့ဒီနှစ်ခုကိုပြောရင် American ပြည်တော်စုရဲ့အရေးပါမှုကတော့ဘယ်သူမှဒီနေ့ကဖတ်တကဘာလုံးညင်ညမှာမဟုတ်ဘူးသို့တော်လည်းပဲ American လို့ပြောလိုက်တာနဲ့ American လို့ပါလိုက်တာနဲ့ American ကတခုလို့လိုက်တာနဲ့အော်တရီထားကြတယ်အများကြီးရှိပါတယ်အဲ့တရီထားကြဆိုတော့ခုနအသွားနှစ်ဖက်ပါတဲ့ဓာတ်လို့ပေါ့နော်ဒါလည်းစီလီယိုတဲ့ဟိုခိုင်နိုင်မှုပါပဲအဲ့ဒီခါကိုအမေရိကန်ပြည်တော်စုကိုနိုင်ကလည်းသိပါတယ်အလားတူပဲအမေရိကန်နဲ့အင်အားကြီးဟိုရှင်ပြိုင်နေတဲ့တရုတ်နိုင်ငံကလည်းအဲ့လိုပဲခင်ဗျသူသူ့ရဲ့ရေးပါမှုကိုသိပြီးသူကလည်းတရီထားပြီးပြောတာဆိုတာတွေရှိတယ်လို့တာတော့ဒီပိုင်းပေါ့နော်အဲ့တော့အမေရိကန်ရဲ့ပမာပြည်ပေါ်မှာဆက်ပြီးတော့ပါဝင်ပတ်သက်မှုမှာကောင်းကြီးကြီးနဲ့ကျွန်တော်တို့ဟိုအမေရိကန်ကလုတ်တယ်လို့ဒီနေ့ပမာနိုင်ငံမှာဟာလားနှလုံးသားကြီးကြီးရောအမျိုးမျိုးရှိရှိရောဥဆောင်နေတဲ့ဒေါ်အောင်ဆန်းစုကြည်ရှိနေတာဟာဓမ္မကျွန်တော်တို့ငကန်ကောင်းတယ်အဲ့ဒါလို့အစွန်းမလွတ်တာတွေနှစ်ဖက်ခွာဖြစ်တာတွေကိုရှောင်လွှဲပြီးတော့အကောင်းဆုံးကျွန်တော်တို့ပမာနိုင်ငံနဲ့စီလျော်တဲ့အမေရိကန်ကမျိုးသားအကျိုးစီးပွားနဲ့ကန့်ညီတာရှိုးအမေရိကန်ကလည်းရွေးချယ်ပြီးဆောင်ရွက်မယ်လို့သူကလည်းအဲ့ဒါမျိုးတွေကိုသာလက်ခံဖို့ဟိုဆုံးဖြတ်နိုင်တဲ့ခေါင်းဆောင်ရှိတော့ဟောဒီနေ့အဖြစ်ပြောရင်ဖြစ်စေကျင်တာတွေဖြစ်ချင်တာတွေတကယ်ဖြစ်တဲ့နာတွေကိုဖြစ်လာလိမ့်မယ်ခုနဟိုဆွေးနွေးတယ်လို့ပြောလို့ဒီယူရိုပြပေးလို့ဆိုတဲ့ကိစ္စတွေကတပိုင်းထားပြီးတော့နိုင်ငံအကျိုးစီးပွားအတွက်ပဲဒီအမေရိကန်ပြည်ထောင်စုကအခုညီသွားမလို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ကိုစိုးမြင့်အောင်မြန်မာနိုင်ငံလိုနိုင်ငံမျိုးအနေနဲ့ဒီလိုမျိုးအနောက်အင်အားကြီးနိုင်ငံတွေနဲ့ရှေ့အနာဂတ်ကာလဆက်ဆံသွားမယ့်ကာလတစ်လျှောက်မှာသတိထားမယ့်ကိစ္စတချို့ရှိတယ်ဆိုရင်ကိုစိုးမြင့်အောင်ဘာတွေလို့ပြောမလဲ
ဟုတ်ကဲ့ပါစောစောလုံးကဟိုဓာတ်နှစ်ဖက်ပါတဲ့ဟိုပါပေါ့နော်သူကဓာတ်လို့ဟိုအသွားနှစ်ဖက်ပါတဲ့ဓာတ်လို့ပြောသလိုမျိုးပဲပေါ့နော်ကျွန်တော်တို့ဒီအမေရိကန်နိုင်ငံရဲ့မူဝါဒတွေကကြောင်းလာတဲ့အချိန်ကိုကြည့်မယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကဒီအမေရိကန်နိုင်ငံရဲ့အမျိုးသားရေးအကျိုးစီးပွားကိုထည့်ပြီးတော့ဟိုစဉ်းစားပြီးတော့ကြောင်းတဲ့ဟာတွေကိုလည်းကျွန်တော်တို့ဟိုစဉ်းစားရပါလိမ့်မယ်ခင်ဗျ။အခုအားကကျွန်တော်တို့ကဒီစီရေးကာလတုန်းမှလို့ဟိုဝါဒရေးရာအရာကြိုင်ဆိုင်ရတာမဟုတ်တော့ဘဲနဲ့ဒီတရုတ်လိုအင်အားကြီးနိုင်ငံမျိုးတွေကလည်းဈေးကွက်စီးပွားရေးနဲ့အရင်းရှင်စနစ်ကိုကျင့်သုံးနေပြီဆိုတဲ့အခါကျတော့အမေရိကန်ရဲ့ ဒီနိုင်ငံရေးမူဝါဒမှာလည်းသူကစီးပွားရေးသူ့ရဲ့စီးပွားရေးလုပ်ငန်းတွေစီးပွားရေးအတိုင်းအဝိုင်းတွေအတွက်ပို့ပေါ့နော်ပို့ပြီးတော့လှုပ်လှက်စွာကုန်သွယ်နိုင်မှုတို့အဲစီးပွားရေးလှုပ်လှက်လှက်လှက်လုပ်ကိုင်နိုင်မှုတွေကလည်းပို့ပြီးတော့အရေးကြီးလာတယ်ခင်ဗျအဲ့ဒီအခါကျတော့စီးပွားရေးနဲ့ဆက်ဆက်ပြီးတော့မှသူတို့ကဒီလုံခြုံရေးတို့ကာကွယ်ရေးတို့ဒါတွေကိုဆက်ဆက်ပြီးစဉ်းစားလာတာပေါ့နော
်ဟုတ်ကဲ့
ဟိုဒါပေမဲ့မြန်မာနိုင်ငံရဲ့ရှုထောင့်ကကျွန်တော်တို့မြန်မာနိုင်ငံရဲ့အမျိုးသားချိုးစီးပွားကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကလုံခြုံရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စိုးရင်ပူပန်စရာတွေအများကြီးရှိသေးတယ်။လုံခြုံရေးလို့ဆိုတဲ့အခါမှာကျွန်တော်တို့ကဒီလူသားလုံခြုံရေးမျိုးပေါ့နော
်
။အဲနိုင်ငံလူနိုင်ငံသားတွေရဲ့အဲဒီလူခွင့်ရေးနဲ့နောက်ပြီးတော့ကြီးနက်ဆာဆာမနေရဖို့အရေးကြီးပေါ့လေ။ကျွန်တော်တို့ဒီပြည်တွင်းစစ်အဲရစဲရေးတွေဒီလိုကိစ္စမျိုးတွေပါတယ်ခင်ဗျာ။အဲ့တော့ဟိုအမေရိကန်ကသူမူဝါဒကိုပြောင်းလာတဲ့ဆိုပေမဲ့လည်းကျွန်တော်တို့အမေရိကန်ရဲ့အမျိုးသားအချိုးစည်းပွားနဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့အမျိုးသားအချိုးစည်းပွားနဲ့ပေါ့နော်ထပ်တူမဖြစ်နိုင်တဲ့ဟိုနေရာလေးတွေလည်းကျွန်တော်တို့ဒီမူဝါဒအပြောင်းအလဲမှာတွေးလာဖို့ရှိတယ်ဆိုတော့အဲ့ဒါလေးတော့ပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဗျကျွန်တော်ကိုစိုးမြအောင်ဆွေးနွေးချက်မတန်ရေးကြည့်ရလို့ကျွန်တော်ထင်ပါတယ်ဒေါက်တာဦးနာတဲဆွေးနွေးမယ်တော်တော်ရှင်ဦးချစ်မြင့်ကိုကျွန်တော်ပြန်ဖိတ်ခေါ်ပါမယ်ဦးချစ်မြင့်ကြားရပါပြီလား
ဟုတ်ကဲ့ခင်ဗျာ
ကျွန်တော်ဦးချင်းမြင့်ကရောဘယ်လိုသဘောရပါသလဲမြန်မာနိုင်ငံရေးမှာနောက်နိုင်ငံကြီးတွေရဲ့အခန်းကဏ္ဍ
ဟုတ်ကဲ့ဆရာကျွန်တော်တို့ဒီအနောက်ဥရောပနိုင်ငံတွေနဲ့အမေရိကန်နိုင်ငံတွေကနိုင်ငံနိုင်ငံကြီးစနစ်ကအင်တန်ရှင်ကြီးတဲ့နိုင်ငံကြီးစနစ်ဖြစ်ပေါ့ခင်ဗျအလူလူအများကနေပြီးတော့ရွေးချယ်တင်မြောက်တယ်ဟိုကျွန်တော်တို့တင်မြောက်ခြင်းတော့လေလူလူအများတင်မြောက်တယ်ဖြုတ်ချခြင်းတော့လေလူလူအများကနေပြီးဖြုတ်ချလို့ရတယ်ပေါ့ဒါနဲ့ဒီကောင်းမွန်တဲ့နိုင်ငံကြီးရေးမှုစနစ်နဲ့ဆက်ညပြီးတော့ကျွန်တော်တို့မြန်မာနိုင်ငံကဥပမာဥနေဝင်လက်ထက်တွေက26နှစ်လုံးလုံးသူတို့ဘယ်သူမှလည်းမတင်မဲနဲ့တက်လာတဲ့ချုပ်ချလို့လည်းလုံးဝမရဘူးပေါ့ခင်ဗျအဲဒီလိုရေးကြီးမှုမရှိတဲ့နိုင်ငံကြီးရေးမှုတခုကိုကျွန်တော်တို့နိုင်ငံကဖြစ်ပေါ်လာတယ်အဲဒီနောက်မှာကျွန်တော်တို့ဒုစာနာပြမှုနဲ့ဒုဒီမိုကရေစီဟူတောင်းနေတယ
်ဟုတ်ကဲ့
ပြီးတော့နောက်ဝက်ကနာဖစစ်ဆိုးရလက်ထက်ခံနေပြီးတော့ကျွန်တော်တို့ဟိုလူခေါမလဲဟိုသူတို့ကနေပြီးတော့စစ်အစိုးရလက်ထက်နဲ့ဒီမိုကရေစီကိုဆန့်ကျင်ပြီးတော့လှုပ်လာခဲ့တယ်။ဒါဘူးလဲကျွန်တော်တို့ EU နဲ့မြန်မာ EU နဲ့အမေရိကန်ကနေပြီးတော့ဟိုကျွန်တော်တို့အရေးယူတဲ့အခါမှာပြည်သူတွေရဲ့အကျိုးစီးပွားတက်ဖြစ်ပါလေခင်ဗျ။ဟု
တ်ကဲ့။
အဲဒီကျတော့2008ဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်လဲသူတို့တစ်ဖက်တည်းရေးဆဲတာတဲ့အဲဒီဥပဒေအရတကယ်တော့စစ်တပ်ကြီးစိုးရေးအတွက်ဖြစ်ပါလေခင်ဗ
ျ။
အခုအဲဒီ2008ဖွဲ့စည်းပုံအခြေခံဥပဒေမပြောင်းလဲသေးတဲ့ကာလပတ်လုံးကျွန်တော်တို့စစ်တပ်ကိုကျွန်တော်တို့ချာနာပေးတဲ့စနစ်တနည်းအားဖြင့်စစ်တပ်ကိုကျွန်တော်တို့ AU Facebook တွေကရုံးဝမလုပ်တဲ့နေပါဘူးခင်ဗျအဖြေချက်မပေးတဲ့နေပါဘူးခင်ဗျဟုတ်ကဲ့ပါခင်ဗျ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးချင်းမင်းဦးချင်းမင်းကဒီက sanctions ကိစ္စတခက်ရယူတဲ့ကိစ္စကိုဆွေးနွေးသွားတာပါအမှန်ကျွန်တော်တို့ဒီနေ့အကြောင်းအရာကတော့ sanctions ကိစ္စဆိုတာထက်ဒီမှာနိုင်ငံကြီးမှာအဓိကအနောက်နိုင်ငံကြီးတွေအကန့်ကန့်ဆက်ဆက်တာတော့ဆက်ဆက်နေပါတယ်ဟိုမဆက်ဆက်တာတော့မဟုတ်ပါဘူးဒါပေမဲ့ဒီကိစ္စကအဓိကကိစ္စတစ်ခုလည်းတော့မဟုတ်ပါဘူးဆိုတော့ဒေါက်တင်ဆွေဆိုကြပါစို့ American ခွဲပြောရင်ကျွန်တော်တို့ American သို့မဟုတ် EU ပေါ့လေခုနဦးချင်းမင်းဆွေးနွေးတဲ့အချိန်မှာလည်းပါသွားသလိုပေါ့ဆိုတော့အဲ့ဒီနိုင်ငံကြီးတွေစီကနေပြီးတော့မြန်မာနိုင်ငံကကျန်တဲ့မြင်သာတဲ့ရုပ်ပိုင်းဆိုင်ရာအကူအညီတွေကိုထားလိုက်တော့ရုပ်ပိုင်းဆိုင်ရာအကူအညီတွေကကျွန်တော်ထင်တာမြင်တာရှိတဲ့အကူအညီတွေအပြင်အဲ့ဒီနိုင်ငံကြီးတွေစီကနေပြီးတော့မြန်မာနိုင်ငံရဲ့ကောင်းရာကောင်းကျိုးအကျိုးစီးပွားတွေတခြားဘာတွေကြနိုင်နေတယ်လဲတော်တော်တင်ဆွေ
ဟုတ်ကဲ့ဒီမိကောင်းလမ်းတန်းရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်အစင်တန်းရကြည့်လိုက်ရင်အဲ့ဒီပုံပြချမ်းသာတဲ့နိုင်ငံတွေနဲ့ကျွန်တော်တို့လိုပမာနိုင်ငံလို LDC ပုံမျိုးအနေပုံပြမှုအနေဆုံးနိုင်ငံအဆင့်ကအတူကိုကွာပါတယ်ကွာပြီမလို့ကျွန်တော်တို့ကြိုးစားကြလိမ့်မယ်ကြိုးစားတဲ့အခါမှာကျွန်တော်တို့ဒူးလောက်တင်မှရင်လောက်ကြဆိုတဲ့ဆိုစကားလည်းပမာဆိုစကားရှိတယ်နောက်တစ်ခုကဒီလိုချမ်းသာပြီးတိုးတက်ပြီးနိုင်ငံတွေမှာကျွန်တော်တို့ရနိုင်တာကဟိုนี้สนิทติยอนี้ปัญญาเลยไม่กล่าวเนาะนี้สนิทติยอตะเนี่ยเพียงเฉิงโกอต้องฉานี้ดิโซ่แต่ยินเจิมุตะคู่ปะมาနိုင်ငံကไอ้กว่าทีเดปะมาနိုင်ငံมาลูโดรๆมากเฉิงนี่ลุลละบีลุเสียไม่ရှိโหโหเฉิงဖြုံးญาติดีနိုင်ငံนี่มาတော့เฉิงโกอติจะมินิปันสักกันไปอติอโลโลจาได้อเป็ดนี่คือเราปะมาနိုင်ငံนี่ก็อยู่ยาเลยနောက်တစ်ခုကဘာပဲလှုပ်လို့စီးပွားရေးလှုပ်လို့နိုင်ငံရေးလှုပ်လို့ဘာပဲလှုပ်လို့ပါသူတို့ကပွန်လင်းမြင်သာမှုနဲ့ဥပဒေစိုးမှုမှုအတန်မှခိုင်မာတဲ့နိုင်ငံအဲ့ဒီအဆင့်ကိုရအောင်ကျွန်တော်တို့ကမြုံမှန်းထားရင်းနဲ့ choose a jari mulu yusari.
Okay.
And general use a yazari, a meow miyashi. Tabi mulu mialo lulu general same piabu, kualun lulu general amania, general choose a me, so that's what that in Lobinjare, Lugano, Jambu Jamari.
Okay, cool sumio. နောက်နိုင်ငံတွေကမြန်မာနိုင်ငံကိုအကူအညီပေးခြင်းကြပါတယ်နောက်နိုင်ငံတွေရောအရှိနိုင်ငံတွေမှာရောပေါ့လေတကမ္ဘာလုံးမှာမြန်မာနိုင်ငံကိုအကူအညီပေးခြင်းတဲ့နိုင်ငံတွေအများကြီးရှိပါတယ်ဒါပေမဲ့မြန်မာနိုင်ငံဘက်ကရောဒီနိုင်ငံတွေကပေးတဲ့အကူအညီတွေကနာတီတီမှာဝန်နိုင်ငံလူမျိုးစီပွားရေးပညာရေးကျန်းမာရေးကနာတီတီမှာပေးလာတဲ့အကူအညီတွေအပြည့်အဝထိတိယောက်ယောက်လူတို့အတွက်တကယ်အကျိုးရှိဖို့အတွက်မြန်မ
ရဲ့တက်တန်းပေါ့နော်ဒီသမနာဦးသိန်းစင်ရဲ့တက်တန်းမှာလေဒီနိုင်ငံကဖွင့်လိုက်တဲ့အခါကျတော့အပြည်ပြည်ဆိုင်ရာအကူအညီထောက်ပံ့တွေကဝင်သင့်တဲ့လောက်ဝင်ခဲ့တာလည်းရှိပါတယ်အဲ့ဒီမှာကလည်းကျွန်တော်တို့ဒီငွေကြေးနဲ့ပတ်သက်တဲ့အထောက်ပံ့တွေမကဘူးပေါ့နော်ဟိုနည်းပညာပိုင်းဆိုင်ရာအထောက်ပံ့တွေပါကျွန်တော်တို့မြန်မာနိုင်ငံကအရက်ဖက်အဖွဲ့အစည်းတွေကတချို့ဟိုတင်ယူခဲ့ရတာတွေရှိပါတယ်အာဥပမာအဖြစ်ဆိုလို့ရှိရင်ကျွန်တော်တို့ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့အာဒီပညာတွေရွေးကောက်ပွဲကိုဘယ်လိုလေးလာစောင့်ကြည့်ရမလဲပြီးတော့ကျွန်တော်တို့ဒီအရက်ဖက်လူအဖွဲ့အစည်းတွေကိုဘယ်လိုပို့ပြီးတော့အားကောင်းလာအောင်လုပ်ရမလဲအဲနောက်တစ်ချက်ကကျွန်တော်တို့ဒီ institution တွေပေါ့နော်ကျွန်တော်တို့ဒီ2030နောက်ပိုင်းမှာပေါ်လာခဲ့တဲ့ institution တော်တော်များများကကျွန်တော်တို့အတွက်အသက်ဆန်းဖြစ်တယ်ဒီအဲလွတ်တော်တို့နောက်ပြီးတော့ကျွန်တော်တို့အုပ်ချုပ်ရေးပိုင်းဆိုင်ရာအဖွဲ့အစည်းတွေနောက်ပြီးတော့ဒီရွေးကောက်ပွဲ commission လို့အဖွဲ့အစည်းမျိုးတွေနောက်ဒီ civil society organization အရပ်ဖက်လူအဖွဲ့အစည်းတွေကိုယ်တိုင်တော်တော်များများကဒါကျွန်တော်တို့ကဟိုဒီသင်တန်းတွေရောဤပညာတွေရောအများကြီးလက်ခံပြီးတော့လုပ်ခဲ့ရတယ်ဆိုတော့အခုကျွန်တော်တို့ဒီဒီမြို့သားဒီမိုကရေစီဖွဲ့ချုပ်အစိုးရလက်ထက်မှာကလည်းအဒီထက်ပိုများတဲ့ကျွန်တော်တို့ဤပညာပိုင်းဆိုင်ရာအထောက်ပံ့တွေအများကြီးလိုမှာပါခင်ဗျဥပမာအဖြစ်ဆိုရင်ကျွန်တော်တို့ဒီကျွန်တော်တို့မှာကဒီလုံခြုံရေးကျန်းမာဆိုင်ရာပြည်ကြောင်းလေးတွေကိုကျွန်တော်တို့အများပြည်သူကလည်းပုံနာလေဖို့လို့ရတယ်။နောက်ပြီးတော့အတိုင်းသားလက်လက်ကန်ဖွဲ့စည်းတွေနဲ့ဒီတက်မတော်အပါဝင်ပေါ့နော်။အားလုံးကလည်းဒီလုံခြုံရေးကဏ္ဍပြည်ကြောင်းလေးဆိုတာပါလေ။နောက်ပြီးတော့အကျွန်တော်တို့ဒီပို့ပြီးတော့ဟိုအရေးကြီးပြီးတော့ပေါ့နော်။အရင်ဆိုလို့လုံရမဲ့ဟိုဤပညာပိုင်းဆိုင်ရာတွေကိုဆက်ပြီးတော့ကျွန်တော်တို့ဟိုလေ့လာဖို့လိုပါတယ်ခင်ဗျ
ဟုတ်ကဲ့ဒေါက်ဆန်းစုကြည်ဒီအမေရိကန်ခီးစီတင်ပြောသွားတာတခုလည်းကျွန်တော်သတိထားမိပါတယ်ဒီဥမာသူကတော့အမေရိကန်မှာပြောတာဆိုတော့အမေရိကန်ဆိုဝါစီကနေပြီးတော့ရမယ်ရနိုင်ဖို့အကူအညီပေါ့နော်ဒီအစိုးရရဲ့စွမ်းဆောင်ရည်ပိုင်းဆိုဝါဆိုတဲ့နေရာမှာအုပ်ချုပ်ရေးရန်တရားအသီးသီးရဲ့စွမ်းဆောင်ရည်ပိုင်း capacity building စွမ်းဆောင်ရည်ပိုင်းတည်ဆောက်နိုင်ဖို့တိုးမြှင့်နိုင်ဖို့အကူအညီတွေလိုတယ်ဆိုတော့ပြောတဲ့အခါကျတော့မြန်မာနိုင်ငံမှာအစိုးရအဖွဲ့အုပ်ချုပ်မှုအဆင့်ဆင့်ဟာဆွမ်းဆောင်ရည်မပြည့်သေးဘူးဆိုတာဒါအသိကိုတည်တာထင်ရှားပါတယ်ပြည့်စရာလည်းအကြောင်းမရှိပါဘူးမြန်မာနိုင်ငံအခုလိုစနစ်အခုလိုအုပ်ချုပ်ရေးမှုနဲ့ကင်းကွာနေတာကျွန်တော်တို့ကကျွန်တော်တို့တက်တန်တစ်ခုမကပါဘူးဆိုတော့ဒီအချိန်မှာပြောရရင်တော့အရေးစကားနဲ့ပြောရရင်အစိုးရညံ့တာဟိုတိတ်တော့လည်းအပြစ်တင်စရာမရှိဘူးလို့ကျွန်တော်တို့ထင်တာပါပဲခင်ဗျာနောက်ထပ်တဲအဆွေနိမိတ်တော်ရရှိသူဖိတ်ခေါ်ပါမယ်မင်းပြမျိုးကဥမောင်ကျော်စံကဲဥမောင်ကျော်စံနောက်နိုင်ငံကြီးတွေရဲ့မြန်မာနိုင်ငံရဲ့အခန့်ခန့်ကဘလောက်အရေးပါပါတယ်ဥမောင်ကျော်စံဘယ်လိုသဘောရပါတယ်လဲ
ဟုတ်ကဲ့ကျွန်တော်တို့ကတော့မင်းပြဟာရခိုင်ပြည်ကလည်းဆွေးနွေးကြည့်ပါလေအရင်တော့အစားတုန်းကတော့မြန်မာဒီမိုကရေစီရှုပ်ရှားတုန်းကလည်းတော့အမေရိကန်တို့အနောက်နိုင်ငံကြီးတွေကိုကျွန်တော်တို့ရခိုင်ပြည်ကအထူးထောက်ခံခဲ့ပါတယ်အခုတော့ဒီနိုင်ငံကြီးတွေဟာကျွန်တော်တို့ရခိုင်မျိုးသားတဲ့ဆိုရင်အင်တာအန်ဒီကြီးမယ်လို့ကျွန်တော်တို့ဗန်ပြားတွေဝင်စရာဖြစ်နေပါလေ။ဒါကြောင့်လဲဆိုတော့သူတို့ကဟိုဟာနှောင်ကျိုးပါတဲ့စီးပွားရေးတွေရှာမဲ့ဖို့ဖဲ့တာတွေကြားနေရတယ်။အပြောရမယ်ဆိုလို့ရှိရင်ဟိုဟာဟိုအနောက်ဘက်ကဝင်လာတဲ့အနောက်ဘက်တခြားဘက်ကဝင်လာတဲ့ရှေ့ပြောင်းဝင်ရသူအဲဂရင်းဂါလီတွေကိုသူတို့ကနိုင်ငံသားဖြစ်ဖို့အဲ့ဒါအဲမကြမကြကျွန်တော်တို့ခိုင်မဲ့ပေါ်မှာဖိအားပေးနေတာတွေကြားနေရတယ်။ဒါကြောင့်ကျွန်တော်တို့ကျွန်တော်တို့ဘက်ကဆိုလို့ရှိရင်သူတို့ကိုပြန်လည်ပြီးတော့စီစီရောက်မှာဖြစ်ပါတယ
်ဟုတ်ကဲ့
ပေးတယ်လေကျွန်တော်တို့ယူလို့မရဘူးလို့မြင်ပါတယ်အဲ့ဒီအင်မတန်ကြီးတဲ့နိုင်ငံကြီးတွေဖြစ်နေပါတယ်ဒါကြောင့်အခုအချိန်မှာကျွန်တော်တို့အများကြီးသုံးသက်တွေ့ကုန်ကြတယ်ဖြစ်နေပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့ကတော့ဒီအနောက်နိုင်ငံကြီးတွေဟာဆိုလို့ရှိရင်ခိုင်မြို့တော့အန်ဒီအမြဖြစ်လာမလားဆိုတာတံပြားတွေဝင်လာစရာဖြစ်နေပါတယ်အဲ့လိုပဲကျွန်တော်ဆွေးနွေးရှိပါတယ်
ကျေးဇူးတင်ပါတယ်ဥမ္မောင်ကျော်စံတကယ်လို့များ NDA ဖြစ်စီမလားဆိုတဲ့တန်ရဆိုရင်တော့ရခိုင်တမျိုးတည်းအတွက်မဟုတ်လောက်ဘူးလို့ကျွန်တော်ယူဆပါရယ်မြမအရေးကရခိုင်အရေးတခုလည်းမဟုတ်သလိုမွန်းအရေးတခုလည်းဗမာအရေးတခုလည်းရှမ်းအရေးတခုလည်းကရင်အရေးတခုလည်းမဟုတ်ဘူးလို့ကျွန်တော်ကိုယ်တိုင်အဲ့လိုယုံကြည်ပါရယ်ဦးမောင်ကျော်စံဒေါက်တာတင်းဆိုရင်ဘယ်လိုသဘောရပါသလဲ
အာဟုတ်ကဲ့ကောင်းတယ်တော့နည်းနည်းလွယ်လွယ်သားသလိုပေါ့လေကျွန်တော်ကတော့အဲ့လိုဥစ္စာသိမ်းပြောသလိုပဲပြည်တော်စုအရေးဟာပြည်တော်စုတခုလုံးဖြစ်ပြီးတော့ဟိုခုနကဟိုဆွေးနွေးတဲ့ပုဂ္ဂိုလ်ပြောသလိုပေါ့နော်စီးပွားရေးမှာကြိုးတွေပါတယ်အကူအညီမှာကြိုးတွေပါတယ်ဆိုအမေရိကန်မှမဟုတ်ဘူးဗြိတိန်မှမဟုတ်ဘူးတကဘာလုံး196နိုင်ငံအတူတူပါပဲကျွန်တော်တို့ကတော့အခုလေကျွန်တော်တို့ကြိုးရှိမှာပဲအဲ့တော့အရှင်နိုင်ငံတွေကဒါကိုသတိကြီးကြီးနဲ့ဟိုကျွန်တော်ဟိုကြည့်ပြီးလက်ခံရတာပေါ့နော်အဲ့ဒီလည်းပဲကျွန်တော်ခုနပထမဆုံးဆွေးနွေးသူတော်စီလို့မျိုးမြင့်ကြီးရဲ့ကောင်းဆောင်ရှိနေတာကကောင်းတယ်လို့ကျွန်တော်ဆွေးနွေးခဲ့ပါတယ်အဲ့တော့ခုနကဦးကျော်ကျော်သိန်းဆွေးနွေးတဲ့အချက်လေးတစ်ခုပေါ့နော်ကျွန်တော်ပြန်ပြီးတော့ the capacity building ဆိုတဲ့အကြီးအသေးကြီးရေးမှာဒါအတ္တမဟိုကျွန်တော်တို့နိုင်ငံအတွက်လိုတဲ့နောက်အချက်တစ်ခုမှန်မဲခင်ဗျာကျွန်တော်ဒီပြီးခဲ့တဲ့ကာလတွေပြည်ပနိုင်ငံရေးစူးစမ်းမှုတွေကာလတော့ပါဒီအမေရိကကဒီ State Department ကိုခေါ်တဲ့နိုင်ငံရေးဝန်ကြီးဌာနကိုဗမာအရေးနဲ့သွားဆွေးနွေးဝင်ထွက်ပူပါတယ်အဲ့ဒီခါမှာဒီဗမာအရေးကိုကိုင်နေတဲ့အမေရိကန်အရာရှိငယ်တွေပေါ့နော်မကြီးသေးပါဘူးသူတို့အရာတူရရရဒါပေမဲ့သူတို့ဟာဗမာအရေးကိုကျွန်တော်တို့ပေါ့နော်အဲလက်ဖြောက်တီးလို့ပြောရမယ်အဲ
တိတ်ကျွန်းကျင်တ
ာတော့တိနိုင်တယ
်ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့နိုင်ငံရေးဝန်ကြီးဌာနမှာအဲ့လိုအရေးချင်းကြီးတဲ့လူတွေ
အများကြီးလူပါ
ဝန်ကြီးဌာနတဲ့မှာအဲ့လိုအရေးကြီးတဲ့လူငယ်လူရွယ်တွေကိုမွေးထုတ်ဖို့ဟိုအခွန်ကောင်းကိုခုရောက်နေပြီအဲ့ဒီအတွက်လည်းဒီလူတိုးတက်တဲ့နိုင်ငံတွေနဲ့ယူကြပါလို့ကျွန်တော်ညှပ်ထပ်ပေးခြင်းပါတယ
်ဟုတ်ကဲ့ပါခင်ဗျာသိကောင်းပါတယ်အခုကျွန်တော်တို့သောတော်ရှင်တောက်ကရှမ်းပြည်နယ်ကကိုဦးသူအတန်နဲ့ပေါ့လေအတန်နဲ့အတန်ဖိုင်နဲ့ပို့ပြီးဆွေးနွေးထားတာလေးရှိပါတယ်တမနစ်ကြော်ကြော်လေးပါဒီဆွေးနွေးချက်လေးကိုလည်းအခုနားဆင်ကြအောင်ပါခင်ဗျာ
ကျွန်တော်အမြင်မှာတော့နိုင်ငံကြီးတွေကကျွန်တော်တို့အတွက်လိုအပ်သလားဆိုတဲ့တစ်ဖက်သက်အမြင်ပြောနေတော့ဘဝင်မကြချင်ပါဘူးနိုင်ငံကြီးတွေအခန်းကဏ္ဍကကျွန်တော်တို့အတွက်လိုအပ်တယ်လို့ဒီချိန်ထဲမှာပဲကျွန်တော်နိုင်ငံကလည်းသူတို့အတွက်မဖြစ်မနေဘူးလိုအပ်တယ်ဆိုတော့ခုလက်ရှိအခြေအနေတွေကတက်သေးပါပဲလူတိုင်းသိရပေးထားရတဲ့ခုကဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံပြည်နိုင်ငံရေးပါအမေရိကန်ရဲ့မဟာဗျူဟာဖြစ်တဲ့ဒီ Asia Pivot နဲ့တရုတ်ရဲ့ One Belt One Road ကစားကွက်မှာဆိုရင်ကျွန်တော်တို့နိုင်ငံဘယ်နေရာလဲဆိုအလုံးသိပါပဲအရှိတရုတ်ကကွန်မြူနစ်တစိမ့်တဲ့နိုင်ငံအနောက်အိန္ဒိယကဒီမိုကရေစီတစိမ့်တဲ့နိုင်ငံဖြစ်နေတာလည်းစိတ်ဝင်စားဖို့ကောင်းပါတယ်။နောက်ကျွန်တော်နိုင်ငံမှာကမ္ဘာရှားပါးတွေတဲ့တခုဖြစ်တဲ့ငင်းငိုင်းနိုဘယ်ဆုရှင်ရှိပါတယ်။ကမ္ဘာမှာသူ့ဩဇာလည်းအထက်ရောက်ရှိပါတယ်။ဒါကြောင့်ကျွန်တော်တို့အပြန်အလှန်လိုအပ်တယ်လို့ထင်ပါတယ်။အရေးကြီးတာတခုလို့ရှိပါတယ်။ကျွန်တော်တို့နိုင်ငံမှာနိုင်ငံဆက်ဆံရေးမှာခေါင်းဆောင်တွေကို professional ကြကြအကြံပေးနိုင်မဲ့ OSS လိုမျိုးဖြစ်ဖြစ်သက်ဆိုင်နိုင်ငံများလိုက်ကျွမ်းကျင်တဲ့ think tank တခုတော့ရည်ကြီးလိုအပ်နေတယ်လို့ကျွန်တော်မြင်ပါတယ်အခုရှိရင်ရှိမှာရှိရင်ရှိပါလိမ့်မယ်ဒါပေမဲ့အလွတ်တန်းလို့ကျွန်တော်ယူဆပါတယ်ကျေးဇူးတင်ပါတယ
်ရှမ်းပြည်နယ်ကကိုဦးပါသူဆွေးနွေးသွားတဲ့ OSS ဆိုတာကျွန်တော်နားလည်သလောက်တော့ Office of Strategic Studies ဖြစ်မယ်ထင်ပါရဲ့ဒေါက်တာတင်းဆိုရင်အဲ့လိုသဘောရလားကိုဆွေးမရအောင်ဘယ်လိုသဘောရလဲ OSS ဆိုတ
ာအဲ့ဒီဟာနဲ့တူပါတယ်ဘိုးကျုပ်ခင်ညွန်လက်ထက်တူပါတယ်အဲ့ဒါလေးရှိခဲ့ပါတ
ယ်ဟုတ်ကဲ့အခုတော့အဲ့ဒီဖွဲ့မရှိတော့ဘူးထင်ပါရဲ့ OSS ဆိုတာ
ကျွန်တော်တော့သိမသိဘူး
ဟုတ်ကိုဆိုးမရအောင်ဒီနေ့ရဆိုတော့ရှိတိရှိတိလ
ား
OSS ဆိုတဲ့ဖွဲ
့အာမရှိတော့ဘူးလို့ထင်ပါတယ်ခင်ဗျဒါပေမဲ့လေကျွန်တော်တို့အာဆီယံနိုင်ငံတိုင်းမှာဟိုရှိရတဲ့ think tank ပုံစံမျိုးကျွန်တော်တို့မြန်မာ ISIS ဆိုတာရှိရခင်ဗျ။အဲ့ဒါကဟိုထုံးစံအဖြစ်ကတော့အဲ့ဒီ ISIS ပေါ့နော် ISIS ကဒီနိုင်ငံသားရေးဝန်ကြီးဌာနနဲ့အဲ့လိုသူတို့ချိတ်ဆက်ထားပြီးတော့နိုင်ငံသားရေးဝန်ကြီးဌာနကအဲညွှန်ကြားမှုချုပ်တူကသူဒီ ISIS မှာအတွင်းရေးမှုဖြစ်အဲ့လိုတာဝန်ထမ်းလေးရှိပါတယ
်။ဟုတ်ကဲ့
အဲ့ဒီမျိုးကျွန်တော်တို့ဟိုနိုင်ငံကနေပြီးတော့လုပ်ပေးထားတဲ့သင်္ကြန်မျိုးတွေလည်းရှိတယ်။နောက်ပြီးတော့အခုကျွန်တော်တို့ဒီ civil society ဘက်မှလည်းတချို့သင်္ကြန်တွေစပြီးတော့ဟိုပေါ်လာပြီပေါ့နော်။ကျွန်တော်တို့မှ Renaissance Institute လို့ဟာမျိုးပေါ့နော်။ကျွန်တော်တို့ဟိုစီးပွားရေးနဲ့ပတ်သက်ပြီးတော့အဲဘူဝါလာပိုင်းဆိုင်ရာအကြံပေးတဲ့သင်္ကြန်မျိုးတွေတော့ရှိနေပါပြီလို့က
ဟုတ်ကဲ့ပါကိုစိုးမြအောင်ကျွန်တော် Facebook မှာချက်တခုကိုဟိုပြောပြချင်ပါသေးတယ်အင်အားကြီးနိုင်ငံတွေရဲ့အကူအညီထောက်ပံ့အများကြီးလိုအပ်ပါတယ်ပြီးခဲ့တဲ့အတိတ်ကိုပဲကြည်ပါမြန်မာကိုအထူးကြံပစ်ထားခဲ့လို့တရုတ်ကိုပဲအားကိုးခဲ့ရတယ်တရားစာတမ်းနဲ့အခွင့်အရေးတွေမတန်တဆနဲ့ပေးခဲ့ရတဲ့ပြင်အောက်ကျခဲ့ရလို့သူ့ငယ်ကျွန်းလူလိုတော့အဆက်ဆံခံခဲ့ရတယ်အစိုးရကောင်းသည်ဖြစ်စေမကောင်းသည်ဖြစ်စေကျွန်တော်တို့အစိုးရပဲဖြစ်ပါတယ်ကျွန်တော်တို့အစိုးရနှိမ်ချဆက်ဆံခံရရင်ကျွန်တော်တို့ပြည်သူတွေကိုနှိမ်ချဆက်ဆံတာနဲ့အတူတူပါဒါကိုသူများနိုင်ငံမှာလုပ်လို့ရတဲ့ကျွန်တော်တို့လူလူမျိုးတွေအတိအဆုံးပါဒါကြောင့်ပစ်ထားတာတဲ့အနီးကပ်စည်းရုံးဝင်ပူးပေါင်းလှုပ်ဆောင်တာအကောင်းဆုံးပါဒီနေ့မျိုးနယ်မှုတွေကိုလည်းအရင်လိုတရုတ်ကမောင်းပိုင်စီးတာတဲ့စာရင်တရုတ်ကိုလည်းအများနဲ့ပါဝင်ရှင်းပြန်စေချင်ပါတယ်။ဘာကြောင့်လဲဆိုတော့တရုတ်ကအိမ်နီးချင်းဖြစ်နေလို့ရဲ့ဈေးကွက်နဲ့အင်အားကြီးနိုင်ငံဖြစ်နေလို့မလွဲမလျှောက်တာပါစေချင်တာပါ။ စစ်ပွဲကြီးလည်းအမြန်ဆုံးရစေချင်ပါပြီ။ပြည်သူပဲလည်းလက်ကြည့်စေချင်သည်တော်ကြပါတော့ချက်ပါတော့တဲ့ Facebook ကသောတာရှင်သူဆွေးနွေးထားတာပါ။ဆိုတော့ဒေါက်တာဆွေခင်ဗျာဒေါက်ဆန်းစုကြည်အခုခီးစဉ်နေဒီအပိုင်းခီးစဉ်နေပေါ့လေဒီနောက်ပိုင်းခီးစဉ်နေကိုသုံးသပ်ကြည့်လိုက်ရင်လက်ရှိအစိုးရတဲ့ဟာနိုင်ငံတကာအခက်အခြေမှာလှလှပပတတ်တတ်ရရတွားနေတယ်လို့တော့တင်ဆွေမြင်ပါသလားခင်ဗျာ
။မှန်ပါတယ်ခင်ဗျာကျွန်တော်ကဟိုကျွန်တော် NLD ဝင်ဖြစ်လို့ဟိုပြောတာမဟုတ်ဘူးနိုင်ငံသားတယောက်အနေနဲ့ပြောရရင်အခုခီးစဉ်ဟာဗမာနိုင်ငံရဲ့ပုံရိပ်ကိုဟဲ့ပုံရိပ်ကိုတစ်ဆင့်တက်ပြီးတော့ဟိုတိုးတက်လာအောင်ဖြစ်စီတဲ့ကမ္ဘာအလဲမှာပေါ့နော်ဟိုဒေါ်စုဒီဝါရှင်တန်ခီးစဉ်နေဆိုရင်ဝါရှင်တန်ဒီမီဒီယာပေါ့နော်ဝါရှင်တန်မီဒီယာနိုင်ငံကမီဒီယာကဆိုရင်ဒါသူ influence လို့ခေါ်တဲ့လွှမ်းမိုးနိုင်စွမ်းကိုချီးကျူးကြတယ်နောက်တစ်ခုကသူ့ရဲ့အဆုံးဖြတ်ကိုဆုံးဖြတ်ချက်ဒီပေါ်ဥမာဆန်ခုနတယောက်ဆိုနေသူဆိုင်ဆိုင်ကိစ္စဆုံးဖြတ်ချက်လူမျိုးချတာဟာအမ်တမ်းမဟိုရဲရင်မှုနဲ့နောက်ဆုံးနှစ်မှာအကောင်ဆုံးတစ်ခုကိုရွေးပြီးတော့ချလိုက်တဲ့ဆုံးဖြတ်ချက်တစ်ခုလို့တောင်းမှတင်စားပြီးတော့ဟိုပြောဆိုကြရတယ်။တနည်းအားဖြင့်ဒီခီးစဉ်မှာကျွန်တော်နိုင်ငံရဲ့ဂုံပေါ့နော်ဒီ NRA ဆိုရဲ့ဂုံပုံနိုင်ငံရဲ့ဂုံကိုပါမြင့်တင်နိုင်တယ်နောက်တစ်ခါပြုပြင်ပြောင်းလဲကာလမှာအချို့ပြုမဲ့အရာတွေကိုတည်ဆောင်နိုင်မယ်လို့ထင်ကျွန်တော်မျှော်နေမျှော်မှတ်ပါတယ
်ဟုတ်ကဲ့ကိုဟုတ်ကဲ့ကိုဆိုးမြောက်ရောဒါတို့သဘောတူသလား
ဟုတ်ကဲ့ကျွန်တော်သဘောတူပါတယ်အခုဒီ NLD အစိုးရလက်ထက်မှာပေါ့နော်နိုင်ငံသားကြီးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီအင်ဂျီနာချင်းအင်အားကြီးနိုင်ငံနဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးပေါ့နောက်ပြီးတော့အနောက်နိုင်ငံတွေပေါ့ကျွန်တော်တို့ဒီဗြိတိန်တို့ US တို့နဲ့အမေရိကန်နဲ့ဆက်ဆံရေးတွေပေါ့အဲ့ဒီမှာအလုံးကိုဘယ်လိုပုံမလဲဟိုလှုပ်ဆောင်သွားသမျှတွေကပေါ့နော်ဟိုချင်းနဲ့အားရစရာကောင်းပါတယ
်
အလုံးနဲ့လည်းချစ်ချစ်ကြည်နဲ့ပေါ့နော်ဟိုတူးကဘယ်လိုပုံမလဲနိုင်ရင်ပြီးတော့တူးကရှုံးနေမျက်နာသွားတယ်ဆိုတဲ့ဟာမျိုးမဖြစ်အောင်လို့ပေါ့လောက်ကင်သွားနိုင်တာချီးကျူးကြပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာပြန်နိုင်ဆွေးနွေးပေးတဲ့ဒေါက်တာတင့်ဆွေကိုစိုးမြောတိုက်ရိုက်ပါဝင်ဆွေးနွေးကြသူတွေမှတ်ချက်ပို့အီးမေးလ်ပို့ဆွေးနွေးသူတွေအထူးသဖြင့်နားထောင်သူတော်တော်ရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ဗီဒီယိုရဲ့တိုက်ရိုက်လိုင်းအစီအစဉ်စနေနေ့တိုက်ရိုက်လိုင်းအစီအစဉ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြသေးတာပေါ့ခင်ဗျာ
ထလို့သူမဆုံမနဲ့အတူကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့တိုက်ရိုက်လိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင် VOA ကနေအခုအတန်းလွှင့်နေတဲ့တနာ yı စာအစီအစဉ်အားလုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်ခုတော့ကြာနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုရနိုင်ကတည်းကပြောပြပေးပါအောင်ရှင
်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာနယူးယောက်မြို့မှာမြန်မာတိုင်ဝိုင်းနဲ့တွေ့ဆုံခဲ့ပါတယ်နယူးယောက်ကမြန်မာတိုင်ဝိုင်းနဲ့တွေ့ဆုံစဉ်အတွင်းပြည်ပမှာနေထိုင်နေကြတဲ့မြန်မာတွေအနေနဲ့ကိုနိုင်ငံတိုးတက်ဖို့အကူအညီပေးကြဖို့ကိုဒေါက်ဆန်းစုကြည်ကတိုက်တွန်းပြောကြားခဲ့ပါတယ်ဒါအပြင်ကျန်းမာရေးပညာရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့လည်းဒေါက်ဆန်းစုကြည်ကပြောကြားသွားခဲ့ပါတယ်မြန်မာနိုင်ငံထဲမှာလူနည်းစုတိုင်းရင်းသားတွေဘက်ကအထင်မြင်လွဲမှားမှုတချို့ရှိနေတဲ့အတွက်တိုင်းရင်းသားလူမျိုးစုတွေတဲ့မြန်မာလူမျိုးလည်းတိုင်းရင်းသားတစ်ခုပဲဆိုတာနားလည်ပေးသေးလို့တယ်လို့လည်းဒေါက်ဆန်းစုကြည်ကပြောကြားသွားပါတယ်ဒေါက်ဆန်းစုကြည်ကနယူးယောက်မြို့ကမြန်မာတိုင်းဝိုင်းနဲ့တွေ့ဆုံပြီးတဲ့နောက်ဘော့စတန်မြို့ကိုဒီကနေ့မှဆက်လက်ခီးထွက်ခွာမှာဖြစ်ပါတယ်ဘော့စတန်မှာတော့ကမ္ဘာထိပ်တန်းတက္ကသိုလ်ကြီးဖြစ်တဲ့ Harvard တက္ကသိုလ် Harvard Foundation ကချီးမြှင့်မဲ့2016လူသားချင်းစာနာမှုဆိုင်ရာ Harvard Humanitarian of the Year Award ဆုကိုလက်ခံယူမှာဖြစ်ပါတယ်ရုရှားဆိုရဝင်ရောက်နေရာယူထားတဲ့ယူကရိန်းနိုင်ငံခရိုင်းမီးယားဒေသမှာတနင်္ဂနွေနေ့ကျင်းပမဲ့ရုရှားလွှတ်တော်ရွေးကောက်ပွဲရလဒ်ကိုအတိမတ်ပြုမှာမဟုတ်ဘူးလို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်ခရိုင်းမီးယားဒေသဟာယူကရိန်းနိုင်ငံရဲ့ဒစိမ့်ဒေသဖြစ်ပြီးတော့ရုရှားကခရိုင်းမီးယားဒေသကိုထိန်းချုပ်ထားသမျှကာလပတ်လုံးဒီကိစ္စနဲ့ပတ်သက်ပြီးရုရှားဘက်မှတန်ခတ်ပိတ်ဆို့မှုတွေဆက်ထားအောင်မှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကယ်ဘီကပြောပါတယ်ခင်ဗျာအမေရိကန်နဲ့ရုရှားဆိုရတာဝန်ရှိသူတွေကတဒန်းတပတ်တာရှိသေးတဲ့စီးရီးယားပြည်ရဲ့စာချုပ်ကိုထပ်တိုးသားဖို့ဆန္ဒရှိနေပြီးစီးရီးယားနိုင်ငံအတွက်ကူညီတွေပေးဖို့ကိစ္စကိုတော့မစတင်ရသေးဘူးလို့တောက်ကြနေကအတည်ပြုခဲ့ပါတယ်တရုတ်နိုင်ငံမှာမီရီတန်တိုင်ဖုန်းမုန်တိုင်းဝင်ရောက်တိုက်ခတ်သွားပြီး၃ရက်ကြာမှာပဲနောက်ထပ်ဒုတိယမြောက်တိုင်ဖုန်းမုန်တိုင်းတစ်ခုဝင်ရောက်လာဖို့ရှိနေပါတယ်ခင်ဗျာ
တရင်ချင်းချက်ကိုကိုရနိုင်ကပြောပြပေးသွားတာပါဒီညအတွက်စီစဉ်ထုတ်လုပ်ရမှုကမဆူမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Rashad Smith ဖြစ်ပါတယ် VOA American အသံမနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိအစီအစဉ်တွေကို line တိုမီတာ30 40 48 50နဲ့ line လမီတာ190ရုပ်ကနေဖန်ယူနာဆင်နိုင်ပါတယ်တောတာရှင်များနေ့တကွမြန်မာပြည်သူပြည်သားအပေါင်းကြမ်းမရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနန်းလောက်ပါ
This program has come to you from the Voice of America, Washington.